Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတသရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အတန်းရ2020ခုနှစ်နိုဝင်ဘာလ6ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190တို့ကနေထုတ်လည်ပေးနေပါပါရှင်မနင်္ဂလာပါဒီညအတွက်ထိတ်တဲ့ရောက်တဲ့တွင်ကိုတင်ပြသွားမှာပါအမေရိကန်သမ္မတရွေးကောက်ပွဲမဲရီတွင်နေဆဲဖြစ်တဲ့ဂျော်ဂျီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာသမ္မတဒိုနယ်ထရမ့်ရတဲ့မဲရီအတွက်နယ်လာပြီးဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ရတဲ့မဲရီအတွက်တိုးလာတာကြောင့်သူ့သမ္မတဟောင်းဘိုင်ဒန်သမ္မတအဖြစ်အရွေးခံရရေးပိုနှီးဆက်လာတဲ့သဘောမျိုးရှိနေပါတယ်လက်ရှိမှာတော့ popular vote လို့ခေါ်တဲ့မဲဆန္ဒရှင်အများစုရဲ့ထောက်ခံမဲအရေးအတွက်မှာ Mr. Biden ကပိုများနေတာပါ။သမ္မတအဖြစ်အရွေးခံရဖို့ပြည်내ကိုယ်စားလှယ်မဲ290လိုအပ်တာမှာလက်ရှိမှာတော့ Biden က253မဲရထားပြီးတော့ Trump ကတော့214မဲရထားပါတယ်။ရွေးကောက်ပွဲအနိုင်ရှုံးအဆုံးဖြတ်ပေးမဲ့ပြည်내၄ခုမှာမဲတွေဆက်ပြီးရေတွက်နေဆဲဖြစ်ပြီး Arizona နဲ့ Nevada ပြည်내မှာ Biden ကအသားရထားပါတယ်။သမ္မတ Trump ဦးဆောင်နေတဲ့ Pennsylvania ပြည်နယ်မှာတောက်ကြနေကတော့ Biden ကိုထောက်ခံမဲ့18,000ကျော်တိုးလာပါတယ်။တခါ Georgia ပြည်နယ်မှာလည်း Biden ကထောက်ခံမဲ့ပိုရလာပြီးတော့ရှေ့ကဦးဆောင်နေပါတယ်။သမ္မတ Trump ကတော့ရွေးကောက်ပွဲမှာသူ့အနိုင်မရအောင် Democrat တွေကမဲမတမာမှုတွေအကြီးအကျယ်လုပ်နေတယ်ဆိုပြီးကြာရာပြည်နယ်ကအိမ်ပြီးတော့သတင်းစာရှင်းလင်းပွဲမှာအထောက်အထားမရှိဘဲဆွဆွဲပြောဆိုခဲ့ပါတယ်။ Biden ကတော့စံချိန်တင်မဲပေးခဲ့သူတန်150ကျော်ရှိတဲ့ဒီနှစ်မှာမဲတွေဆက်ပြီးရေတွက်နေတာကြောင့်ပြည်သူတွေစိတ်ရှိရှိနဲ့စောင့်ကြဖို့ကြာပေးနေအစိုးပိုင်းမှာတိုက်တွန်းပြောကြားခဲ့ပါတယ်အမေရိကန်သမ္မတအဖြစ်ပြန်အရွေးခံရရေးအခြေအနေဖြစ်နေတဲ့ပြည်내နှစ်ခုမှာအခြေအနေသိပ်မကောင်းလာတဲ့သမ္မတဒိုနယ်ထရမ့်ကမဲရီတွန်းမှုတွေရပ်ထားဖို့တရားရင်နီလာတွေနဲ့စူးစမ်းပေမဲ့အဲ့ဒီပြည်내တွေကတော့မဲရီဆက်ပြီးရေတွက်နေပါတယ
် If you count the legal votes I easily win If you count the illegal votes
တရားဝင်မဲတွေကိုရေတွက်မယ်ဆိုရင်ကျွန်တော်အသာလေးအနိုင်ရပါတယ်တရားဝင်မဟုတ်တဲ့မဲတွေကိုရေတွက်မယ်ဆိုရင်တော့ကျွန်တော်တို့စီကနေရွေးကောက်ပွဲရလာတွေကိုခိုးယူဖို့သူတို့စူးစမ်းလာနိုင်ပါတယ်ဆိုပြီးသမ္မတထရမ့်ကအိမ်ပြီးတော့သတင်းစာရှင်းလင်းပွဲမှာမနေ့ကပြောဆိုသွားတာပါဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်မဆိုးစလောက်မဲအသာရနေတဲ့နီဗာဒါပြည်နယ်မှာတော့သမ္မတထရမ့်ရဲ့မဲဆွေစည်းရုံးရဲ့အဖွဲ့ကဒီပြည်နယ်မှာနေထိုင်သူမဟုတ်တဲ့လူပေါင်း1,000လောက်ဒီမှာတရားမဝင်မဲပေးခဲ့တယ်လို့သူတို့အမဲတွေကထည့်ပြီးတော့ရေးတွက်ထားတယ်ဆိုပြီးဒီကိစ္စကိုတရားရေးရဆောင်ရွက်မယ်လို့ပြောပါတယ်နီဗာဒါပြည်နယ်ကလာခရိုင်မဲယုံတာဝန်ခံဂျိုးဂလိုရီယာကအဲ့ဒီလိုအဖြစ်မျိုးပေါက်ပေါက်ခွဲတာမရှိဘူးဆိုပြီးဆွဆွဲချက်တွေကိုပယ်ချခဲ့ပါတယ်။သမ္မတထရမ့်အနိုင်ရရေးအရေးကြီးလာတဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာမဲရီတွန်းမှုတွေရပ်ထားဖို့တရားရဲအရာလုတ်ကင်ထားတယ်လို့လည်းသမ္မတထရမ့်ရဲ့မဲဆွေစည်းရုံးရဲ့အဖွဲ့ကပုဒ်ထုတ်နေမှာပြောပါတယ်။ဂျော်ဂျီးယားနဲ့မီရှိဂန်ပြည်နယ်တွေမှာမဲရီကင်တွယ်ဆောင်ရွက်ပုံနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့တရားစွဲဆိုမှုတွေကိုသက်ဆိုင်ရာတရားရုံးတွေကပယ်ချလိုက်ချိန်မှာပဲနီဗာဒါပြည်နယ်မှာတရားစွဲဆိုလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဘယ်သူနိုင်ရတယ်ဆိုတာအပြည့်မထွက်သေးတာကြောင့်မဲရီတွန်းနေစေပြည်내တချို့ကမယုံနေမှာဒေသန္တရတာဝန်ရှိသူတွေလုံခြုံရေးတွေတိုးချထားပါတယ်။သမ္မတဒိုနယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်တို့ကိုထောက်ခံသူတွေကသမ္မတလောင်းနှစ်ယောက်ကြားမဲရက်လက်တိတ်မကွာတဲ့အရီဇိုနာ၊နီဗာဒါနဲ့ပင်ဆယ်ဗေးနီးယားပြည်내တွေမှာဆက်ပြီးတော့မဲရီတွန်းနေတဲ့အပေါ်အထူးအာရုံစိုက်နေကြတာပါ။မဲရီတွန်းမှုတွေမှာပုံမှန်မဟုတ်တဲ့လုပ်ရက်တွေရှိနေတယ်ဆိုပြီးဆွဆွဲချက်တွေပေါ်ထွက်လာတာကြောင့်လည်းအခြေအနေတွေတင်းမာလာနေတယ်လို့မဲရီတွန်းနေတဲ့အဆောက်အအုံပြင်ဖက်မှာလည်းဆန္ဒပြပေါ်တွေပေါ်ပေါက်နေတာပါ။တချို့နေရာတွေမှာတော့မဲရုံဝန်ထမ်းတွေအပြင်ထွက်ရင်လက်နက်ကန်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေစောင့်ရှောက်ပေးနေရတာပါ။မဲတွေဆက်ပြီးတော့ရေတွက်နေတဲ့မီရှိဂန်ပြည်နယ်ဒီထရိုက်မြို့မှာလည်းထရမ့်နဲ့ဘိုင်ဒန်ထောက်ခံသူတွေကြားမဲရုံအပြင်ဖက်မှာပုံထိုးနေကထိတ်တိုက်တွေ့ခဲ့ကြပါသေးတယ်။မဲရီတွန်းမှုတွေကိုအပြင်ကနေဗီဒီယိုရက်လို့မရအောင်ပရင်ပေါက်တွေကိုပါကာထားရတယ်လို့လဲမဲယုံတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံအပါအဝင်အီရန်၊အာဖဂန်နစ္စတန်၊အီဂျစ်၊တူရကီ၊မော်ရိုကိုဂျော်ဂျီးယားနဲ့ယူကရိန်းနိုင်ငံတွေမှာအကောင့်တူတွေနဲ့စစ်မျက်နှာအတူကွန်ရက်ခုနှစ်ခုကိုဖြုတ်ချလိုက်တယ်လို့အမေရိကန်အခြေစိုက် Facebook Company ကတောက်ကြားနေမှာပြောပါတယ်။လူတွေထင်အောင်ထင်မှားဖြစ်အောင်ပူပေါင်းလုပ်ကိုင်တဲ့အပြုအမူတွေကြောင့်အဲ့ဒီအကောင့်တွေကိုဖြုတ်ချခဲ့တာလို့ Facebook Company ရဲ့လစဉ်အစည်းအဝေးမှာဖော်ပြထားတဲ့အပြင်နိုင်ငံရေးမဲဆွယ်စည်းရုံးရေးလုပ်ငန်းတွေအပေါ်အထင်မြင်မားစေတဲ့ကိစ္စမျိုးတွေပါဝင်ပတ်သက်နေတဲ့ကဘာတဝန်းက Facebook စာမျက်နှာ 8,000 နီးပါးကိုအော်တိုဘားလအတွင်ဖြုတ်ချလိုက်တယ်လို့လည်းဖော်ပြထားပါတယ်။ဒီထဲမှာပြည်တွင်းရောပြည်ပမှာပါနိုင်ငံရေးအရလွှမ်းမိုးမှုရအောင်ကြိုးပမ်းနေတဲ့အကောင့်အတူအတော်များများပါဝင်တယ်လို့လည်း Facebook ကပြောပါတယ်။ယူကရိန်းနဲ့မြန်မာနိုင်ငံမှာလည်းမဲဆွယ်စည်းရုံးမှုတွေမှာအထင်အမြင်မားစေနိုင်တဲ့ဖော်ပြချက်တွေကိုနိုင်ငံရေးပါတီကိုစားလှုပ်ရှားနေတဲ့လူလူဆက်ဆံရေးလုပ်ငန်းတချို့ရှိနေတာကို Facebook ကတွေ့ရှိခဲ့တာပါ အစွန်ရဖော်ပြချက်တွေနဲ့ဝါဒဖြန့်ချီရေးလှုံ့ဆော်မှုတွေကိုတိုက်ပစ်ဖို့အလင်းအမြန်လှုပ်ကိုင်တာမျိုးမရှိဘူးဆိုပြီး Facebook ကုမ္ပဏီအပြင်းထန်ဝေဖန်ခရပြတဲ့နောက်ကဘာတဝန်းကအကောင့်သူတွေကို Facebook ကအခုလိုဖယ်ရှားလာတာလည်းဖြစ်ပါတယ်
တဲ့တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြနေညာပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်တော်စုမှမနေ့ကြာသရီနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဦးရေ 13,000 ကျော်နဲ့နေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းမှာအများဆုံးစတင်တင်ခဲ့ပါတယ်။အမေရိကန်မှာသမ္မတရွေးကောက်ပွဲရလဒ်ကိုစောင့်နေချိန်မှာပဲဗိုင်းရပ်စ်ကူးစက်မှုတွေအလင်းမြန်တိုးလာနေတယ်ဆိုတဲ့သတင်းတွေထွက်လာနေတာပါ။ဗိုင်းရပ်စ်ကကျွန်တော်တို့အားလုံးစီကိုလာနေပါတယ်။ကျွန်တော်တို့အနေနဲ့ဒေါ်နယ်ထရန့်အတွက်မဲပေးတာပဲဖြစ်ဖြစ်ဂျိုးဘိုင်ဒန်တော့မဲပေးတာပဲဖြစ်ဖြစ်ဗိုင်းရပ်စ်ကတော့ဂရုမစိုက်ပါဘူးလို့ WHO နဲ့အုပ်ချုပ်ရေးမှူးမိုက်ဒဝိုင်းကပြောပါတယ်ဗိုင်းရပ်စ်ကူးစက်မှုတွေဟာအထူးသဖြင့်အမေရိကန်အလယ်ပိုင်းပြည်နယ်တွေမှာပြန့်နှံ့လာနေတာဖြစ်ပါတယ်အခုဆိုရင်အမေရိကန်မှာဗိုင်းရပ်စ်ကူးစက်သူ 9.6 သန်းနဲ့ကမ္ဘာတစ်ဝှမ်းမှာ 48.6 သန်းကျော်ရှိသွားပြီဖြစ်ပါတယ်ဒါပြင်ဥရောပနိုင်ငံတွေမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်အစိုးရအနေနဲ့ကန့်သတ်မှုအသစ်တွေပြန်ချမှတ်လာနေပါတယ်အင်္ဂလန်မှာတော့တလကြလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့မိန့်ထုတ်ပြန်လိုက်ပြီးတော့ဂရိနိုင်ငံမှာလည်းပြီးခဲ့တဲ့စနေနေ့ကစပြီးတော့သတင်းပတ်၃ပတ်အပြင်မထွက်ကြဖို့ကိုအမိန့်ထုတ်လိုက်ပါတယ်။ပြည်ထောင်နိုင်ငံမှာလည်းလွန်ခဲ့တဲ့24နာရီအတွင်းကူးစက်သူ9824ယောက်ရှိတဲ့အတွက်နေ့စဉ်ကူးစက်မှုနှုန်းမှာစံချိန်တင်ခဲ့ပြီးတော့ကူးစက်သူစုစုပေါင်း 1.6 သန်းကျော်နဲ့ဥရောပမှာကူးစက်မှုအများဆုံးနိုင်ငံဖြစ်လာပါတယ်။တက္ကသိုလ်တွေကိုအင်တာနက်အွန်လိုင်းကနေအဝေးသင့်အဖြစ်သင်ကြဖို့မရှိမဖြစ်လိုအပ်တဲ့စာကြည့်လိုက်တွေ၊ coffee sign တွေ၊အရက်ဘားတွေ၊စားသောက်ဆိုင်တွေနဲ့အားစားလေးကြီးညုံတွေကိုလည်းပေးဖို့ကိုအာနာဝိုင်ကညွှန်ကြားထားပါတယ်။စီမင်းတစ်တွေအရအသက်6နှစ်နဲ့အထက်ကျောင်းသားတွေအကုန်လုံးနှာခေါင်းသီးတက်မှာဖြစ်တယ်လို့လည်းဆိုပါတယ်။အလီနိုင်ငံမှာလည်းအင်္ဂါနေ့ကစပြီးတော့ည7နာရီကနေမနက်9နာရီထိညမထွက်အမိန့်ကိုထုတ်ပြန်လိုက်ပါတယ်။စပိန်နိုင်ငံမှာလည်းလွန်ခဲ့တဲ့24နာရီအတွင်းကူးစက်သူ9600ကျော်နဲ့တေဆုံးသူ368ယောက်ရှိပြီးစုစုပေါင်းကူးစက်သူ 1.3 သန်းကျော်နဲ့တေဆုံးသူ 3486 ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။နိုင်ငံပေါင်းစုံကထိပ်တန်းတောင်းဝန်ရှိသူတွေတက်ရောက်မဲ့ကုလသမဂ္ဂညီလာခံတရက်ကိုရှေ့လာမှာကျင်းပသွားဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကမဲခွဲဆုံးဖြတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေနဲ့ဗိုင်းရပ်စ်ကြောင့်လူမှုအတိုင်းဝိုင်းနေစီးပွားရေးလုပ်ငန်းတွေနဲ့ကုန်သွယ်ရေးတွေအပေါ်မှာဘယ်လုံးကမှမကြုံဘူးလောက်အောင်ဖြစ်လာနေတဲ့ကြေရိုက်ခန့်မှုတွေကိုတုံ့ပြန်ဖို့လာမယ့်ဇန်နဝါရီ3ရက်နေ့နဲ့4ရက်နေ့တွေမှာညီလာခံတရက်ကိုကျင်းပဖို့ကိုကုလသမဂ္ဂမှာမဲပေးခဲ့ကြပါတယ်။ဒီညီလာခံကိုကျင်းပဖို့ထောက်ခံမဲ့150နဲ့ကန့်ကွက်မဲမရှိဆုံးဖြတ်ချက်တရက်ချမှတ်နိုင်ခဲ့ပြီးတော့ American, Israel နဲ့ Armenia နိုင်ငံတွေကတော့မဲမပေးခဲ့ကြပါဘူး။ဒီစည်းဝေးအတွင်းမှာတော့ဗီဒီယိုနဲ့ချုပ်တင်ရိုက်ကူးထားတဲ့မိန့်ခွန်းတွေနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကြီးကဦးဆောင်တဲ့တင်ပြဆွေးနွေးမှုတွေပါဝင်မှာဖြစ်ပါတယ်။ဒီညီလာခံဟာနိုင်ငံပေါင်းစုံကထိပ်တန်းတောင်းဝန်ရှိသူတွေပါဝင်တက်ရောက်မဲ့ညီလာခံဖြစ်ပြီးတော့သမိုင်းဝင်အချိန်ဖြစ်သလိုနိုင်ငံသုံးဝါရအတွက်စမ်းသပ်မှုဖြစ်တယ်လို့လည်းညီလာခံစဘာပတိဘောကန်ဗော့စကီယာကပြောပါတယ်ခင်ဗျာ။ဥရောပနဲ့ကမ္ဘာတစ်ဝန်းကတခြားနေရာတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေချိန်မှာပဲဗိုင်းရပ်စ်ကူးစက်မှုစတင်ခဲ့တဲ့တရုတ်နိုင်ငံကတော့အနည်းဆုံးနိုင်ငံ၈နိုင်ငံကလူတွေကိုသူ့နိုင်ငံထဲကိုဝင်ရောက်ခွင့်ယာယီပိတ်ပင်လိုက်ပါတယ်။ရုရှားပြင်သစ်အီတလီဗြိတိန်ဘယ်လ်ဂျီယံဖိလစ်ပိုင်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတရုတ်နိုင်ငံသားမဟုတ်တဲ့သူတွေအနေနဲ့တရုတ်နိုင်ငံထဲကိုဝင်ခွင့်ရတော့မှာမဟုတ်ဘူးလို့ပြောပါတယ်။ဒီလူတွေအနေနဲ့သူတို့မှာတရားဝင်ပြည်ဝင်ခွင့်ဗီဇာဒါမှမဟုတ်နေထိုင်ခွင့်ပါမစ်ရှိရင်လည်းဝင်ခွင့်ရမှာမဟုတ်ပဲပြည်ဝင်ခွင့်ယာယီပိတ်ပင်ထားမှာဖြစ်တယ်လို့အဲဒီနိုင်ငံဒီမှာရှိတဲ့တရုတ်တွေကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာအင်တာနက်ကနေကြေညာထားပါတယ်။တရုတ်နိုင်ငံဟာပြည်ပကနေကူးစက်မှုအသစ်မဖြစ်အောင်တင်းကျပ်တဲ့ကန့်သတ်မှုတွေကိုချမှတ်လာနေပြီးတော့လွန်ခဲ့တဲ့24နာရီအတွင်းမှာပြည်ပကနေပြန်လာသူတွေထဲမှာဗိုင်းရပ်စ်ကူးစက်သူ30ရှိတယ်လို့လည်းတရုတ်ကျန်းမာရေးအာဏာပိုင်တွေကပြောပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီနေ့မှနေ့စဉ်ဗိုင်းရပ်စ်ကူးစက်သူ 48,638 ယောက်ရှိတာကြောင့်စုစုပေါင်းကူးစက်သူ 7.4 သန်းကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဗိုင်းရပ်ကြောင့်နောက်ထပ် 6,800 သေဆုံးခဲ့တာကြောင့်သေဆုံးသူစုစုပေါင်းဟာလည်း 13,485 ယောက်ရှိသွားပြီဖြစ်တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံဟာအမေရိကန်ပြည်ရင်ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ကာယောဂါကြောင့်ဘီနေနယ်ဇက်တွေကိုပိတ်ထားတဲ့ဆုံးဖြတ်ချက်ကိုဩစတြေးလျတရားရုံးချုပ်ကအတည်ပြုလိုက်ပါတယ်။ကာယောဂါကြောင့်ချမှတ်ထားတဲ့ခံစားမှုတွေဟာဖွဲ့စည်းပုံနဲ့မညီဘူးလို့ဘီလီယံနာတရေကြီးကလိုက်ပေါ်မှာဘက်ကရှောင်လဲချက်ကိုတရားရုံးချုပ်ကလက်မခံဘဲဒီနေ့မှပယ်ချလိုက်တာဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ပြည်နယ်နဲ့နယ်မြေတွေအားလုံးဟာနေဆက်တွေကိုဖျက်ချောက်ဝင်မပေးဘဲပိတ်ထားတာဖြစ်ပါတယ်ခင်ဗျာ။ မေရိကန်တိုက်လေပိုင်းနိုင်ငံတွေကိုဝင်ရောက်တိုက်ခတ်နေတဲ့ Ida Hurricane မုန်တိုင်းကြောင့်မနာမနိုင်ငံကနေဂေါ်ဒီမာလာနိုင်ငံတွေထိမိုးကြီးကြဲရွာသွန်းတာတွေရေကြီးတာတွေဖြစ်ပေါ်နေပြီးတော့မုန်တိုင်းကြောင့်အခုချိန်ထိ58ယောက်ထပ်မံသေဆုံးခဲ့ပါတယ်ဒါပြင်ရေကြီးတာတွေမြေပြိုတာတွေကြောင့်ဒေသတွေမှာလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်လဲနှောင့်နှေးကြံ့ကြာနေတယ်လို့အကူအညီပေးအဖွဲ့တွေကပြောပါတယ်။ Ida Hurricane မုန်တိုင်းဟာနီကာရာဂွနိုင်ငံကိုအင်္ဂါနေ့ကဝင်ရောက်ခဲ့ချိန်မှာတော့မုန်တိုင်းဟာပြင်းအားဆင့်လေးရှိပြီးတော့မနေ့ကြာသပတေးနေ့မှာတော့အပူပိုင်းမုန်တိုင်းအဖြစ်ကိုအာရုံလာနေတယ်လို့ဆိုပါတယ်။ဒါမဲ့လဲအဲ့ဒီမုန်တိုင်းဟာဖြည်းဖြည်းချင်းဆက်ရွေ့နေပြီးတော့မိုးကြီးကြဲရွာသွန်းတာတွေကြောင့်အမေရိကအလဲပိုင်းနိုင်ငံတွေမှာသတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်။အခုခါမှတော့ဒီမုန်တိုင်းဟာကျွန်းဝနိုင်ငံကိုဥတီနေပြီးတော့မက္ဆီကိုပင်လယ်ကွေ့တဲကိုခြေသတင်းမှဆော့ပိုင်းမှာဝင်ရောက်လာနိုင်တယ်လို့မိုးလေဝသကြွမ်းကျင်သူတွေကခန့်မှန်းနေပါတယ်ခင်ဗျာ ဗီအိုအေကနေတောက်ကြနေညပိုင်းမြန်မာဝါသအစီအစဉ်လေးကို9နာရီထိဆက်ပြီးတော့တင်ပြနေပါတယ်အခုကစပြီးသတင်းဆောင်မတွေကိုဆက်ပြီးတော့ချိန်ညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ရွေးကောက်ပွဲကျင်းပဖို့ရပိုင်းသာလိုတဲ့အချိန်မှာပဲပဲခူးတိုင်းရွေးကောက်ပွဲကော်မရှင်ရုံးဝန်ထမ်းမှာဒီကနေ့ပောက်ကွဲမှုတစ်ခုဖြစ်ရမှာထိခိုက်မှုတော့မရှိခဲ့ဘူးလို့တာဝန်ရှိသူတွေကပြောထားတဲ့အကြောင်းတင်ပြပါမယ်ကျွန်မကတော့စုစုပါပဲခူးတိုင်းရွေးကောက်ပွဲကော်မရှင်ရုံးဝန်ထမ်းဒီကနေ့မွန်လယ်ပိုင်းကပောက်ကွဲမှုကြောင့်ထိခိုက်မှုတစုံတရာမရှိခဲ့တဲ့အကြောင်းအခင်းဖြစ်ပွားချိန်မှာရှိနေတဲ့ဦးတိုးအောင်ကပြောပါတယ်ပောက်ကွဲမှုဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်းလုံခြုံရေးအာဏာပိုင်တွေကစစ်ဆေးနေတယ်လို့ပြောပါတယ်
လည်းလည်းတော့ဦးလို့ကလည်းရုံချုံခန်းထဲမှာပဲရှိနေတာလေ။အဲမှသူက transformer ပေါက်တာလားလို့ပထမထင်လိုက်တာပေါ့။အဲ့ဒီချိန်ကလည်းမူးလေးကအုပ်နေတော့မူးကျူးများပြစ်တာလားပေါ့နော်။အဲဖြစ်လိုက်တဲ့ချိန်မှာ AD ကစင်ဝါကြီးကြည့်တော့မိဘလုံးလေးတွေ့တာပေါ့။အဲမိဘလုံးလေးတွေ့တဲ့အခါကျတော့ကြည့်လိုက်တော့မူးကျူးလွဲအနေပြီးတော့ဖြစ်တာလား။အဲ့ဒါလေးနောက်ကြတော့မဟုတ်ဘူးပေါ့။အဲမှစက်ကူနဲ့ဘုံနဲ့ပေါ့နော်။အဲအဲ့လိုစလေးလေးစက်ကူစားတွေပြက်ကျဲသွားတာတွေ့တာပေါ့။ဟိုစကန်ရဲမှုဝီဒီယိုမျိုးနဲ့လိုပါလို့အန်ဒူတီတွေပါအကုန်လုံးလာပြီးကြည့်ကြတာပါနော်အန်တက်ကလည်းပါပါတယ်နောက်ပြီးတော့ဆက်အင်ဂျင်နီယာတက်လည်းပါတာပါနော်နောက်ပြီးတော့ဆက်စီဆိုတော့ကြည့်တာပေါ့တိခိုက်ပါမှမရှိပါဘူးရုံဝင်းရဲ့အပြင်ဘက်တောင်းနေမှာပါနော်ဖြစ်တတ်တဲ့လူချင်းနဲ့
ကနအုပ်ဆက်စီချက်တွေအရအတန်မုံလို့အာနာပိုင်တွေကယူဆထားကြောင်းလဲဘကူးမျိုးနဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးဝင်းသိန်းကပြောပါတယ
်ဘာမှမရှိပါဘူးအပေါက်ဝင်ပဲပေါက်တာတန်မီယုံပဲမိတာပါကျဆိုင်ရဖြစ်သေးနေပါဘူး။သူကပြည်စုမတကယ်မှုရှိ။တန်မှိုင်းလို့ပေါ့ဒီစားရတာပေါ့။တန်ပုံးလို့ပေါ့
။လာမဲ့တင်းငွေနေနေမှာရွေးကောက်ပွဲချင်းမတော့မှဖြစ်လို့အခုလိုရက်ကက်ချိန်မှဖြစ်ခဲ့တဲ့ပောက်ကွဲမှုကြောင့်မဲလာပေးမဲ့ပြည်သူတွေအနေနဲ့စိုးရင်ပူပန်သွားနိုင်တယ်လို့ပဲခူးမျိုးဒေတာခန့်လည်းဖြစ်တဲ့ရွေးကောက်ပွဲဆောင်ကြည့်လေးလာသူမက်ရင်ရင်မျိုးကပြောပါတယ်
။သူကတော့မြို့နယ်ရုံးထဲမှာဖြစ်တာ။ကားတွေထားတဲ့နေရာလောက်မှာအဲ့ရသုံးပေါက်တာ။လာကတော့အကျဉ်းစားတွေကိုပြင်ထုတ်ပါပြင်မပလဲနိုင်ပါဘူးအခုလေတနိုင်ငံလုံးမှာအရန်ဖြစ်ကြတယ်ပေါ့နော်ဒီမတော့စိုးရိမ်နေပြည်သူတယောက်နေလေဒီမကိုယ်ရယ်နဲ့စောက်ကြည့်ရမှာဆိုတော့ဒီမနဲ့ကိုယ်ရယ်သွားနေတာဒီ YouTube ရုံးကိုဒီမအများကြီး data တွေသွားကြည့်ရတယ်ဒီမကိုယ်ရယ်တော့စောက်ကြည့်ဖို့တော့ဆက်နေနေဆိုတော့ပြည်သူနေနဲ့ဒီသတင်းများကြီးကိုတော်တော်များကြည့်ပါဘူးကြည့်တဲ့အခါကျသွားဖို့တော့မှကြောက်ရမှာပဲစိုးရိမ်ရမှာပဲလို့ထင်တယ်ဒီမတော့
ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းမုံရွာမျိုးဥပုတောင်ရက်ကွက်ဝန်းကျင်မှာဖုံးလန့်မှုဖြစ်ခဲ့ပြီးစုံလန်းစစ်ဆေးခဲ့တဲ့တာဝန်ရှိသူတွေကဒါဟာပြည်သူတွေကိုအထိတ်တလန့်ဖြစ်စေတဲ့ရည်ရွယ်ချက်မျိုးဖြစ်တယ်လို့ပြောဆိုထားကြပါတယ်။စက်တင်ဘာလကုန်ပိုင်းလောက်ကလည်းနေပြည်တော်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌရဲ့နေအိမ်မှာလည်းဖုံးတလုံးတွေ့ရှိခဲ့ပြီးစစ်ဆေးချက်တွေအရလက်ပစ်ပုံအဖြစ်အတည်ပြုခဲ့ပေမဲ့ဘသူလက်ချက်ဆိုတာကတော့မသိရသေးပါဘူး။ရွေးကောက်ပွဲနီးလာချိန်မှာအခုလိုဖြစ်စဉ်မျိုးတွေကြောင့်လူလူကြားအထိတ်အလန့်ဖြစ်လာကြမှာကိုလည်းရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကစိုးရိမ်နေကြပါတယ်ရှင်။ကျွန်မကတော့စုစုပါ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်
။လာမယ့်ရွေးကောက်ပွဲအတွက်ကြိုတင်မဲ့ပေးရမှာအကူအညီပေးခဲ့တဲ့မဲရုံဝန်ထမ်းတချို့ကိုဗစ်ရောဂါကူးစက်ခံရတဲ့တရင်ကြောင့်ရွေးကောက်ပွဲလုပ်ငန်းတွေမှာရောဂါကူးစက်မှုအန္တရာယ်ကာကွယ်ဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကန့်နွန်ပါ။တနင်္ဂနွေနေ့ရွေးကောက်ပွဲနေ့မှာအကြောင်းမျိုးမျိုးကြောင့်မဲပေးဖို့အခက်အခဲရှိသူတွေကိုပြီးခဲ့တဲ့ကြာတာပတိနေ့ကစကြိုတင်မဲပေးခွင့်ပြုရမှာအခုညီပေးနေတဲ့မဲရုံဝန်ထမ်းတချို့ရောဂါပိုးကူးစက်ခံရကြောင်းဒီတစ်ပတ်ထဲမှာပဲအတည်ပြုခဲ့တာပါအယဝတီတိုင်းမတိုင်းမြို့မှာကျူတင်မဲတွေအိမ်တိုင်းရာရောက်လိုက်ကောက်ခဲ့ကြတဲ့မဲရုံဝန်ထမ်း9ဦးကိုဗစ်ရောဂါကူးစက်ခံခဲ့ရတယ်လို့လည်းပသင်ခရိုင်ပြည်သူ့ဆေးရုံအုပ်ကြီးဒေါက်တာတန်မင်းထွတ်ကပြောပါတယ်ကူးစက်မှုဖြစ်ရတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေပြီးခိတ္တဆက်ဆံခဲ့သူတွေကိုလည်းအသွားလာကန့်သက်စောင့်ကြည့်နေတယ်လို့လည်းပြောပါတယ
်သူတို့သွားကောက်တဲ့အိမ်ကအခုလောနဲ့စုံစမ်းကြည့်တာကတော့ဟိုသူတို့တင်းမှာ6ယောက်ရှိတယ်ပေါ့နော်တယောက်ကဟိုတယောက်ကတော့ negative ထွက်တယ်ခုနှစ်ယောက်က positive ထွက်တယ်ခုနှစ်ယောက်ကလည်းအကုန်လုံးအိမ်ထဲကိုဝင်သွားတာမရှိဘူး အကျိုးအဲ့ဒီမှာလမ်းပေါ်မှာရက်ပြီးစောင့်နေတွေ့တွေ့ရှိရတော့ကျွန်တော်ကတခုသံဃာရရှိတာကျွန်တော်ထဲမှာတယောက်ကစရုံးပုံးစရီအေရီယာမှာဆောင်ဝင်သွားမှုတွေခင်ဗျအဲဆောင်ဝင်သွားမှုတွေကကျွန်တော်သူ့အချင်းချင်းပဲကြံကူနေကြလားလို့ကျွန်တော်သံဃာရရှိတယ်တော့ဆိုတော့သူတို့အိမ်သားတွေကျွန်တော်ဘူးလို့လည်းကိုယ်နဲ့နဲ့မှတော်တော်လေးခေါ်ပြီးတော့ထည့်တာပါဗျာကျွန်တော်အရင်တော့ကျွန်တော်အတိအကျမသိဘူးဒါပေမဲ့လိမ့်ပါတယ်တော့ကျွန်တော်ရှိနေတယ်ကျွန်တော်ကခေါ်ထားတာပေါ့နော်
ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကတော့ကပ်ယောဂါကာလာကျင်းပမယ့်ရွေးကောက်ပွဲမှာယောဂါကူးစက်မှုအန္တရာယ်ကိုကာကွယ်ဖို့ကြိုတင်ပြင်ဆင်မှုတွေနဲ့လက်ကျင့်မှုတွေရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ပတိုင်းမြို့မှာယောဂါကူးစက်မှုအတည်ပြုခဲ့တဲ့မဲယုံဝန်ထမ်းတွေနေရာကိုတော့နောက်ထပ်အဖွဲ့ဝင်တွေနဲ့အစားထိုးပြီးလုပ်ငန်းတွေဆက်လက်ဆောင်ရွက်နေတယ်လို့လည်းပတိုင်းခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတိလွင်ကပြောပါတယ်
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ကညာတွင်းချင်းပဲကျွန်တော်တို့ခရိုင်နဲ့မြို့နယ်ဥက္ကဋ္ဌနဲ့တိုင်ပြီးတော့နောက်နေပါပဲတခါတည်းဟိုအဲ့ဒီဆရာမတွေနေရာမှာကျွန်တော်တို့တခါတည်းအစားထိုးပါတယ်ခင်ဗျာ
ပြည်ခဲ့တဲ့လထဲမှာတော့ကလည်းရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့ပဲခူးမြို့နယ်ကော်မရှယ်အဖွဲ့ကအဖွဲ့ဝင်တို့မှလည်းကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပြီးနောက်သူနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုလည်းအတွာလာကန့်သက်စစ်ဆေးခဲ့ပါတယ်ကိုဝေယောဂါကြောင့်လူစုလူဝေးရှောင်ဖို့တတိပေးထားပေမဲ့ရွေးကောက်ပွဲကာလကျင်းပတဲ့အခါထိတွေ့ဆက်ဆံမှုတွေရှိနိုင်တာကြောင့်ကျိုးတင်ကာကွယ်မှုတွေနဲ့ကျန်းမာရေးစစ်ဆေးမှုတွေလုပ်ဖို့အရေးကြီးတယ်လို့လည်းရန်ကုန်တိုင်းဖြန်းနာကုစေခန်တာဝန်ခံတောက်တာကျော်မင်းထွန်းကတိုက်တွန်းပါတယ်
။ဒီကဒီမဲရုံပေါ့နော်အဓိကပေါ့ဒီ COVID-19 positive ပေါ့နော်ဆက်လိုက်ရင်လည်းအရေးကြီးတယ်။ဖြစ်နိုင်ပေါ့နော်မဲရုံမဆောက်ရင်လည်းသူတို့ sweat test ပေါ့နော် rapid test ဖြစ်ပြီးကျွန်တော်တို့စစ်ဆေးတင်တယ်။စစ်ဆေးပြီးမှသူတို့ negative ကျင်းရှင်းမှပေါ့နော်ကျွန်တော်မဲရုံမှာထိုင်ပြီးတော့ဒီမဲကိစ္စလုတ်တင်တယ်ပေါ့နော်ကျွန်တော်အမြင်ပေါ့နော်။ဒါပေမဲ့အဲ့ဒါကလုတ်ဖို့လုတ်ရမယ်ပေါ့ကျွန်တော်ရှိလို့ဒါဟိုတလောကလာပြတယ်အနေပြောက်တယ်ဖြားတယ်ပေါ့နော်ကျွန်တော်အဲ့မှာ sweat ပြီးလိုက်တဲ့အချိန်မှာ positive တွေ့ရင်အေးသူတို့ကြောင့်ကျွန်တော်ထောက်ခံလာရပြီးတော့မဲကိစ္စမှာသူတို့ပါဝင်ပူးပေါင်းလို့မရတဲ့အကြောင်းပေါ့နော်။အဲ့မှာတရား positive ထွက်မှာဆိုရင်လားမဲတာထက်ပေးမယ်ပေါ့နော်ကျွန်တော်စီစူစူလို့ရှိမယ်စူစူတွေကလည်းဟိုမဲထက်မယ်ပြုမယ်ပေါ့နော်သူတို့လည်းတွေးမယ်ပေါ့နော်တွေးမယ်ဆိုရင် quarter ဖြစ်နိုင်တယ
်တနင်္ဂနွေနေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာပြီးမဲပဲခွေရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်ဒါပေမဲ့လည်းလွတ်လပ်မျှတာတဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနယ်မြေတွေကိုရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့အတွက်မဲဆန္ဒရှင်ခန့်မှန်းခြေတန်းကျော်မဲပေးခွေဆုံးရှုံးမဲ့အခြေအနေမှရှိနေတယ်လို့ကိုဝေကတ်ယောဂါကာလာကျင်းပမဲ့ရွေးကောက်ပွဲမှာကိုတိုင်းမဲပေးသူအရေးတော်ဟာလည်းအရင်ထက်ရော့နေနိုင်တယ်လို့အကဲခတ်သူတွေကခန့်မှန်းနေကြပါရဲ့ရှင်။ကျွန်မအကနုံရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
လာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲညှိကဲ့လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီ season ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်သံကြားနဲ့ DVD ရုပ်တံကထုတ်လွှင့်ပေးတဲ့အပြင် VOA Internet website ဆာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook ဆာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။ Okay, ကျွန်မဆူမွန်ပါရှင်။2020ရွေးကောက်ပွဲနီးကပ်လာတဲ့အချိန်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရအပေါ်မှာသတိပေးပြောဆိုလိုက်တဲ့တက်မတော်ရဲ့သတင်းထုတ်ပြန်ချက်တက်မတော်ကာကွယ်ဦးစီးချုပ်ရဲ့သတင်းမီဒီယာတချို့မှထုတ်ဖော်ပြောဆိုလာတဲ့သဘောထားအမြင်တွေနဲ့ပတ်သက်လို့နိုင်ငံရဲ့လက်ရှိနိုင်ငံရေးလုံခြုံရေးအခြေအနေဖြစ်ပေါ်လာနိုင်တဲ့နောက်ဆက်တွဲအကျိုးဆက်တွေနဲ့ပတ်သက်လို့နိုင်ငံရေးလေလာအကဲခတ်တွေရဲ့သုံးသပ်ချက်အမြင်တွေကိုစုစည်းတင်ပြပေးကြပါမယ်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရပ်ပိုင်းလောက်ပဲလိုတော့တဲ့အချိန်မှာနိုင်ငံကိုလုံခြုံရေးတာဝန်ယူထားတဲ့တက်မတော်ရဲ့အကြီးအကဲတက်မတော်ကာကွယ်ဦးစီးချုပ်ဘက်ကပြင်းပြင်းထန်ထန်သတိပေးမှုတွေဇက်တိုက်ဆိုသလိုထုတ်ပြန်ပြောဆိုလာတဲ့အနေအထားပေါ်မှာနိုင်ငံရေးကဲခတ်တွေဘက်ကတော့မြန်မာနိုင်ငံရေးရည်ချိန်စိုးရိမ်စရာအနေအထားတစ်ခုမြင့်တက်လာနေတယ်လို့သုံးသပ်နေကြတာပါ။စီးရင်နဲ့နိုင်ငံရေးလေလာအကဲခတ်နေတဲ့ဥမမောင်ဆိုးကတော့ဒီအခြေအနေတွေကလက်ရှိအာဏာရပါတီ NLD နဲ့တက်မတော်ကြားအချိန်ယူတည်ဆောက်ခဲ့တဲ့အမျိုးသားညီညာစီရင်အောင်မြင်မှုမရဘူးဆိုတဲ့လက္ခဏာကိုပြသရာရောက်တယ်လို့ရှုမြင်ပါတယ်
။အခြေအနေကိုကြည့်ရတာတော့ကျွန်တော်အမြင်ကတော့ဗျာ NLD ဆိုးတဲ့ပြီး90%ပြန်တွင်မှာ နယ်ရီအစိုးရနဲ့တက်မလို့ကြားမှာအစမပြောထားတဲ့မျိုးသားရင်ရစီရတော့မအောင်မြင်ဘူးလို့ပဲသုံးသပ်မှာပဲ။ဒါပြင်ရေကောက်ပွဲနဲ့ပတ်သက်ပြီးအငင်းပွားမှုတွေကနေပြီးတော့ဒီတဲ့ပူမဆိုးဖို့ပဲကျွန်တော်ကမျှော်လင့်နေတာပါပဲ။တကယ်လို့အဲ့ဒီရေကောက်ပွဲဆိုင်အငင်းပွားမှုတွေဖြစ်ရှင်းတဲ့နေရာမှာစဖက်နဲ့တစ်ဖက်ကြည်လည်မှုမရှိကြရင်တော့အဲ့ဒီအချိန်မှာတော့ပြဿနာကြီးတစ်ဖြည်းဖြည်းကြီးထွားလာနိုင်တယ်လို့ထင်ပါတယ
်။လက်ရှိတိုင်းပြည်ရဲ့လုံခြုံရေးကိုတာဝန်ယူထားတဲ့အဖွဲ့အစည်းတပ်ဖက်ကနေနိုင်ငံရဲ့လုံခြုံရေးပိုင်းဆိုင်ရာစိုးရိမ်စရာအနေအထားဖြစ်ထုတ်ဖော်ပြောဆိုလာတဲ့အနေအထားပေါ်မှာတော့ပြည်သူတွေဘက်ကနိုင်ငံရေးသတိရှိကြဖို့လူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ကအမှုဆောင်ဒါရိုက်တာကိုသက်ဆွေဝင်းကတုံ့တက်ပါတယ်
။ကျွန်တော်ယူကုန်ကော်မရှင်ကူလိုက်ရတယ်။နိုင်ငံရဲ့ချုပ်ရင်းချက်လိုအပ်ချက်တွေအများကြီးရှိတယ်။အဲ့ဒီဟာကိုနင်းပြီးတော့ဟိုတက်ဘက်ကနေပြီးတော့ဒါနဲ့ပတ်သက်ပြီးတော့သူမှဟိုပြောပြရရတဲ့အနေအထားမျိုးတွေလိုရှိတာပေါ့။ဒါပေမဲ့ဟိုအဲ့ဒီဟာကိုပြောတဲ့ပုံစံကကြတော့အပြည့်အဝဆောင်ပြီးပြောတာမဟုတ်သေးနဲ့။ဒီကျောင်းရုပ်ပုံမျိုးနဲ့ကြိုးရတာမျိုးတွေဟာအများများပါပဲပေါ့ဒီလိုမျိုးတာဝန်ယူထားတဲ့သူတွေကိုယ်တိုင်ကပြန်ပြီးတော့ဟိုဒါမျိုးပြန်ပြီးချင်းကြောက်တဲ့ပုံစံမျိုးတွေပြန်ပြင်လာတယ်အဲ့ဒီခါမှာကျွန်တော်ပြည်သူတွေအတွက်ကတကယ်လည်းလူငယ်ပိုင်းဆိုင်ရာမှာဖိတ်မှုတွေအများကြီးရှိတယ်နောက်တော့ကျွန်တော်တိုင်းပြည်ကအခုအချိန်ကြီးကလည်းဒီကိုဗစ်ကြောင့်မို့လို့လူတွေအကုန်လုံးကလည်းဒုက္ခရောက်နေကြတဲ့အချိန်အဲ့တော့ဟိုမင်းမသက်ကတော့ထပ်ဖြစ်သွားတဲ့ရည်ရှိတာပေါ့
နိုင်ငံရေးလေးလာကဲခန့်နေတဲ့ရှေ့နေကြီးဦးကြီးမြင့်ကတော့ပြည်ထောင်စုဆိုရကိုတက်မတော်ကာကွယ်ဦးစည်းချုပ်ဘက်ကရွေးကောက်ပွဲနဲ့ပတ်သက်လို့ပြင်းပြထန်ထန်သတိပေးလိုက်တဲ့ပေါ်သူ့အမြင်ခုလိုပြောပြပါတယ
်နိုင်ငံတော်ရဲ့အခြေအနေကတော့ကာချုပ်ကဟုတ်ပူမိတဲ့ဒီပြောလာကြလဲဆိုတဲ့ပေါ်မှာကျွန်တော်တော်တော်အားအသင့်တယ်ပေါ့လေဟို UEC ရဲ့အမားယူနေမရှိဘူးမဟုတ်ရှိပါတယ်ဂျားရီကနေပြီးတော့ခုလိုတင်းတင်းမမာသတိပေးလိုက်တဲ့ပေါ်မှာတော့ကျွန်တော်နှစ်ချက်တွေးမိတာပေါ့တစ်ချက်ကတော့တက်မတော်ကအစိုးရမြန်လုံးနေသလားသူ2008အခြေခံဥပဒေကြီးကိုအလောက်အသားကြီးရနေတာတဲ့အာကြီးကိုဒုတိယတစ်ချက်ဖြစ်တယ်ဒီတိုင်းပြည်အတွက်နဲ့တက်မတော်နဲ့တိုင်းပြည်အတွက်စိုးရိမ်တာလားအဲ့လိုဖြစ်မယ်ဆိုလို့ရှိရင်တော့သူကအာဏာသိမ်းနိုင်တယ
်နိုင်ငံရေးလေးလာခဲ့ခတ်သူဒေါက်တာခင်စောဝင်းကလည်းရွေးကောက်ပွဲနဲ့ပတ်သက်လို့တက်ဖက်ကသတိပေးတာကတော့ရွေးကောက်ပွဲကော်မရှင်ကိုတိုက်ရိုက်ခန့်ထားတဲ့ NLD ဆိုရဘက်ကတက်ဖက်ကသတိပေးမှုကိုလေးလေးနက်နက်ဆင်ခြင်သုံးသပ်အဖြေရှာသင့်တယ်လို့ပြောပါတယ
်ရွေးကောက်ပွဲကော်မရှင်ဖွဲ့တာက NLD နဲ့သမလားဖွဲ့တာတောင်းဝန်ဆမ်းမယ်နော်ရွေးကောက်ပွဲကတ်နေပြီဆိုတော့တက်ခဲ့နော်တွန့်ပြန်နိုင်တဲ့အနေအထားကအများကြီးပဲ impeachment ကိုပြောနေပြီသမလား impeachment နိုင်တယ်တဲ့ပြောနေပြီဆိုရရင် NLD နဲ့ဒရင်ကြီးတို့ကထားတော့မယ်နော်သူနဲ့သူရွေးကောက်ပွဲကော်မရှင်ရုပ်တော်ကြီးကမဟုတ်တဲ့အတွက်သူကြတွေကိုတံပြန်ခံစားရတာနော်ရှင်းမပြောမယ်နော်ဒီကောင်ဖြစ်လာဆိုရင်ပြည်သူတို့ကိုလမ်းပေါ်ဆက်တင်ဖို့တော့မစင်စားပါနဲ့ဘာပြည်ဒီဘုတ်ကြီးကဘယ်ဘောဆောင်မှာလဲနော်စက်ဘောဆောင်မှာလား NLD ဘောဆောင်မှာလားအစားပါတီဘောဆောင်မှာလားပြည်သူဘောဆောင်မှာလားပြောမယ်ဆိုရင်တော့အားလုံးခြုံပြောမယ်ဆိုရင်နိုင်ငံကြီးကောင်းဆောင်ကညံ့တယ်ကွာ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့အဆောင်ရွက်ချက်တွေအားနည်းချက်ရှိနေတာဟာပြည်ထောင်စုအစိုးရပေါ်မှာတာဝန်အရှိဆုံးဖြစ်တဲ့ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်အပေါ်မှာလည်းနိုင်ငံတော်သမ္မတရုံးဘက်ကတုံ့ပြန်ဖြေရှင်းပါတယ်ရွေးကောက်ပွဲနီးလာတဲ့အချိန်နိုင်ငံရေးအကဲခတ်တွေဘက်ကနိုင်ငံခေါင်းဆောင်ပိုင်းနေကြနိုင်ငံရေးတင်းမာမှုတွေပေါ်မှာစိုးရိမ်မှုတွေနဲ့စောင့်ကြည့်နေကြတဲ့အနေအထားဖြစ်ပါတယ်ရှင်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်ရခိုင်ပြည်နယ်ရံပြည်မြို့နယ်ထဲမှာရေလုတ်သား50ကျော်ပျောက်ဆုံးနေတာအခုဆိုရင်၄ရက်ထိရှိလာနေတဲ့အတွက်စိုးရိမ်နေကြတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါရန်ပြဲမြို့နယ်ပိုင်းပလပုံကျွန်းကျွန်းတောင်ပိုက်ဆိုင်မှာရေလုတ်သားတွေနဲ့မီတာစုဝင်50ကျော်ပျောက်ဆုံးနေတာ၄ရက်ပြည့်ပြီမဲ့ဒီကနေ့စီတရေဆာနာမရသေးပဲဖြစ်နေတာပါဖမ်းဆီးခံရသူတွေကြောင်းမသိရသေးတဲ့အတွက်စိုးရိမ်နေကြတယ်လို့လဲကြောက်ခွေမြို့နယ်ပြည်နယ်ထုတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကပြောပါတယ
်ငါးပြည်တွေ50တယောက်ပျောက်နေချက်တင်မရတော့ဘူးဒီဘက်ကမီတာစုတွေနဲ့
ဒီလောက်သားတွေနေတဲ့ဆိတ်ဆိတ်ရှိတယ်အဲ့ဒီမှာဟိုရေလောက်သားတွေနေတဲ့ဆိတ်ကယူကငမတမ်တူကဖြစ်ဖြစ်ကိုဒါခံရတယ်ခလေးတို့မိမတွေအကုန်လုံးပါနေနေရစားကြတာစစ်တနာကြီးတော့မှာဒီလိုတွေနေဆက်ပြီးရတယ်စစ်တနာကြီးကကြော်ပြီးနောက်ထပ်ဆက်ပြီးလို့မရတော့ဘူးသူတို့အဲ့ဒီနေရာမှာအနည်းငယ်ရတယ်လို့တိတ်တော်မရှိဘူးအနည်းငယ်ရတယ်လို့တိတ်တော်မရှိဘူးအနည်းငယ်ရဖြစ်တဲ့ကလဘုံရဘက်မ ကျွန်တော်တို့ကလူတရားမှမရှိတော့သလိုအဆက်အသွယ်လည်းပြောင်းတောက်နေတယ်လို့ကျောက်ဆောက်ရွာအုပ်ချုပ်ရေးမှူးဦးနန်းနိုင်ရွှေကပြောပါတယ်။
အဖန်ခံရသူများစုဟာကြောက်ဖြူမြို့နယ်စနေမြို့ကဒေသခံတွေဖြစ်ပြီးနီးစပ်ရရန်ပင်မြို့နယ်ထဲကကျွန်းတောင်ရွာမှာငါးဖမ်းလုပ်ငန်းနဲ့အသက်မွေးဝန်းကျောင်းပြုနေကြတာပါ။စနေမြို့အုပ်ချုပ်ရေးမှူးဦးနေလင်းကြံကတော့ဖန်ခံရသူတွေမကြခင်ပြန်လို့လာမယ်လို့မျှော်လင့်ကြောင်းဆိုပါတယ်။
ရန်ပြည်မြို့နယ်အပိုင်းကလေးဘုံကချမ်းမှာပြဿနာဖြစ်တယ်ဆိုတော့ကျွန်တော်ပြောတာ။ဟိုရန်ပြည်ဘက်ကအဖွဲ့ကြီးလည်းပါရဲဆိုတော့ကျွန်တော်ဘက်ကအဖွဲ့ကြီးပါရဲလို့ပြောတယ်။ဒါကြောင့်ဟိုဘယ်သူမှအတိအကျလည်းမပြောနိုင်ဘူးဖြစ်နေတယ်။ဒါကလို့တပ်ကဖမ်းနေဆိုရင်မှဒါကလို့စုံစမ်းမင်းမျိုးတွေခေါ်တော့မျိုးလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်စုံစမ်းစစ်ဆေးပြီးတော့သူတို့ပြန်လ
သမတော်သတင်းမှထုတ်ပြန်ရေးဖွဲ့ကတော့ကြောက်ဖြူမြို့နယ်စနေမြို့ဘက်မှာနိုဝင်ဘာလ၄ရက်နေ့ကမသိငါပွဲလင်းစည်းကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ဆေးရမှာတေတူနီတာဖောက်ကိုရေးသုံးစနက်တန်ပါဝင်ဖောက်ကိုရေးပစ္စည်းတွေနဲ့အတူလူနှုတ်ဦးကိုဖမ်းဆီးသားပြီးရဲစခန်းကိုအနှံထားကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီကနေ့အောက်တိုဘာလ22ရက်နေ့ကကြောက်ဖြူမြို့နယ်စနေမြို့ရေနံသူတရားထိတ ပြည်ထောင်စုကြီးကလည်းဖန်စီသားတဲ့ရွာသားရေအတွက်၁၄၀ကျော်ရှိတယ်လို့လဲရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကစစ်တမ်းကောက်ယူထားပါတယ်ပြည်ပကဖြစ်စဉ်တွင်တိရခန့်တွင်သေဆုံး
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတစင်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့တောတာရှင်တွေအနေနဲ့ VOA ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာsign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ VOA email တင်ပြမှုတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
လက်နက်ကနေပခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာလုံချုံရေးစိုးရင်တားကြောင်ဒေသခံတွေထပ်မံထွက်ပြေးလာနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။ကြောက်ဖြူမြို့နယ်ကြေးရွာအုပ်စုတို့မှာတပ်မတော်စစ်ကြောင်းတွေဝင်ရောက်စစ်ဆေးနေတာတို့ကြောင့်ဒေသခံတွေကြောက်လန့်ပြီးတင်းချောင်နေကြရတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ကျွန်တော်သိရတဲ့လောက်တော့ဒီစစ်တ
အဲ့ဒီတန်းချောင်းဆိုရင်နောက်စင်ပေါင်းကလူတွေအကုန်လုံးကဒီကြောက်ပြီးကိုထွက်ပြလာကြတယ်လို့သိရတယ်ဒီမှာကျွန်တော်ကြောက်ပြီးရောက်နေတယ်ဗျကျွန်တော်အဲ့ဒီနေရာတွေကိုသွားတဲ့အခါဘယ်လောက်ရှိလဲဆိုရင်စင်ပေါင်းကတော့တစ်ထောင်နဲ့50မြောက်ကြောက်ပြီးမြို့နယ်ဆိုင်ချောင်းကြီးပါကထွက်ပြလာတဲ့ဥကျော်သိန်းမောင်ကတော့တမ်းတော်စီချောင်းတွေရွာထဲဝင်လာပြီးဖန်စီစစ်စစ်မှုတွေရှိနေတာကြောင့်ထွက်
တို့ကဒီကနော်ကဝင်နေတာရောက်နေတဲ့စိတ်တော့လေတို့ကဒီကလူတွေကသိတမရလေကအကုန်လုံးလိုက်ဖိုင်းဖြစ်တယ်။အဲတို့ကဒီတောင်တွေကအကုန်လုံးတင်းတင်းပိုင်းတယ်။အကုန်လုံးရွာကြတာမြန်မာလူတွေကကိုလူကြီးဒီကြီးအကုန်လုံးပြီးကြတယ်ကွာ။ เจ้าพี่มีเนี่ยกลับมาเจอว่าทุกข์ได้สังเกตยาวลาได้อุจจาระมองอะไรทั้งที่ลาได้ใช่ไหมมีตาสูงเนี่ยตัวเดียวพี่เขียบีทีนี้ที่เสด็จมีอาเดบุลุเลยพี่บาร์เดแล้วเมื่อตอนข้าอยากให้แกเจ้าละมาหาผู้เจ้าเจ้าละเอ็งอะไรแกให้แกเจ้าละเดี๋ยวมาหาผู้เจ้าละก็ดีแล้วกันเนี่ยยาวเนี่ยเดี๋ยวดูว่าคนไหนเป็นแกให้แกเนี่ยเป็นเจ้าเนี่ยดูว่าทะเลเลยเนี่ยว่าเมื่อตอนเดียวเชื่อเจ้าละก็ต้องบุญเจ้าว่ากูเลย
ดังนั้นเมื่อเราเดินเนี่ยเดินตัวเราไม่ได้ตัวเราไม่ได้เนี่ยว่าอากงนั่งยืนอยู่แล้วก็พันยาพุ่งมาเป็นเนี่ยเราเดี๋ยวดูว่าพุ่งอากงนั่งพุ่งอะไรตำรวจสิจังดูการเพนซีซีซีมูเรชินเรศเรศเดี๋ยวตาแข่งเรียบเยอะสุดเช่นในปัตตาลูตำรวจตาวันชิดูเด็กก็รอเสด็จเมียนลมยาบาบูและชิชิมาเจ้าพิมพ์มีเนี่ยเนี่ยสนิมมีเนี่ยจามาตำรวจสิจังดึงอารมณ์ชงเอติงจ้าท่าราจังเดี๋ยวตาแข่งเรศส่วนใหญ่มีเด็กเนี่ยตัวเลยสังข์ช่างจี
တယ်ဆိုတာကိုမကြမ်းမိနေဘူးကျွန်တော်ကိုယ်တိုင်ဆက်ပြခဲ့တဲ့လူတွေနဲ့ဖုန်းပိတ်ထားတာကိုတွေ့ရတယ်ဖုန်းပိတ်ထားသလားတော့မှဖမ်းဆီးခံရသလားကျွန်တော်လေးခုထိဆက်ပြလို့မရသေးဘူးကျွန်တော်နောက်ဆုံးကြားတဲ့တိုင်းကတော့သူတို့တွေအဲ့ဒီတိုင်းမျိုးရှိနေသေးတယ်ဆိုတဲ့သဘောကိုပြချရတယ်
ရခိုင်ပြည်နယ်မှာလက်နက်ကင်မင်းပခတွေကြောင့်အရသာတွေတည်ကြည်ထိခိုက်နေရတဲ့ပေါ်ဆိုရင်ကြောင့်လည်းစစ်ပွဲတွေရဆိုင်ဖို့လဲကုလသမဂ္ဂနဲ့ပြည်တွင်းပြည်ပလူခွင့်ရေးဖွဲ့တွေကလည်းတိုက်တွန်းထားကြပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
ဒီအမေရိကန်အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းတာလို့တော့တလို့ပါတီတီတီကဝင်ရောက်ရှင်ပြိုင်ကြမယ်သူတွေတတိပုဂ္ဂလကုသလလောင်းတွေအကျိတ်နဲ့ရှင်ပြိုင်မဲဆွေနေကြပါတယ်။ဒီလိုရွေးကောက်ပွဲမဲဆွေနေကြတဲ့ကိုစလောင်6900ကျော်ထဲမှာအမျိုးသမီးနှုတ်တော်အမတ်လောင်1000ကျော်ပါဝင်ပြီးတိုင်းရင်းသားဒေသတချို့ကနေဝင်ပြန်ကြမဲ့အမျိုးသမီးကိုစလောင်တွေလည်းအများပြပါပါတယ်။သူတို့ရဲ့အတွေ့အကြုံရင်ဆိုင်ရတဲ့အခက်အခဲစိန်ခေါ်မှုဒါတွေကိုဘယ်လိုကျော်လွှားနေကြသလဲ။နှုတ်တော်မတ်နေရာကိုရောဘာကြောင့်သူတို့ဝင်ပြန်ဖြစ်တာလဲ။ဆိုတာတွေကိုဒီသတင်းဖန်အမျိုးသမီးကဏ္ဍမှာစုစည်းတင်ဆက်ထားပါတယ်ရှင်။2020ရွေးကောက်ပွဲကတော့နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိနေချိန်မှာကျင်းပတာမို့အကန့်အသတ်တွေကြားမှာထူးခြားခြားကျင်းပရတဲ့ရွေးကောက်ပွဲဖြစ်ပါတယ်။ကိုဗစ်ကြောင့်ချမှတ်ထားတဲ့စီးနင်းစည်းကမ်းချက်တွေအပြင်ဖွံ့ဖြိုးမှုနည်းပြီးနေမီအရလည်းတည်ငြိမ်မှုအားနည်းတဲ့တိုင်းသားဒေသတွေမှာတော့မဲဆွယ်စည်းရုံးမှုတွေကိုပိုပြီးတော့ခက်ခက်ခဲခဲလုပ်ကြရတယ်လို့ကိုစတယ်လောင်းတို့ကပြောပါတယ်
။ရှိကတော့ဟိုနာမည်တော့သိသိမြင်ဖြစ်တဲ့ပြီးခဲ့တဲ့လကတော့တိုက်ပွဲတွေဖြစ်တဲ့အတွက်ကြောင့်ရွာဖက်ပိုင်းဆိုရင်ကျွန်တော်တို့ရှင်လိုများတဲ့အပိုင်းရှိတယ်ပေါ့နော်။ပြင်မှအချိန်ငယ်တဲ့အချိန်ထိပြီးအောင်ဆောင်ပြီးမှပဲပြန်သွားရတယ်။ပြင်မိုးရသည်ဖြစ်တဲ့ဆိုရင်ကွန်မိန်ကလေးဆိုတော့ကျမတို့ကဆင်းဖို့အဆင်ပြေပေမဲ့လည်းအဲဒီကျမတို့နဲ့လိုက်မဲ့လူကြီးတွေကကျမတို့ပြန်ငဲ့နေတဲ့အပိုင်းလေးရှိတယ်ပေါ့နော်။အဲဆိုကျမတို့ချက်ချင်းဆင်းလိုများတဲ့အပိုင်းလေးလည်းရှိတယ်ရှင်။နည်းနည်းတော့အချိန်ကျန်ကြတာပေါ့နော်။နည်းနောက်ဆုံးရတဲ့အပိုင်းရှိတယ်။
ကြားတော့တောင်ပလောင်မျိုးသားပါတီ TNP ကနေကြောက်မင်းမျိုးနယ်အမတ်တေပြည်နယ်အမတ်လောင်းနေရာဝင်ပြန်မဲ့လွေးလွင်လွင်ဦးပြောသွားတာပါ။နယ်မြေတည်ငြိမ်မှုအားနည်းတဲ့အတွက်အခုလိုအခြေအနေတွေကြုံရတဲ့အပြင် COVID-19 ရောဂါကူးစက်မှုတွေကြောင့်ချမှတ်ထားတဲ့စီးနင်းစည်းကမ်းတွေကြားမှာအခက်အတတွေပိုများတယ်လို့လွေးလွင်လွင်ဦးကပြောပါတယ်။ဘလို့ပဲဖြစ်ဖြစ်သူကတော့ဒေသခံပြည်သူတွေရဲ့အသက်မိုးဝမ်းကြောင်းလုပ်ငန်းတွေပိုမိုကောင်းမလာအောင်နောက်ဒေသခံပြည်ပခန့်တွေကြောင့်ဥယျာဉ်စွန့်ခွာထွက်ပြေးနေကြတဲ့ပြည်သူတွေကိုကူစားပြုပြီးသူတို့အတွက်လိုအပ်တဲ့ကူညီကောက်ွယ်မှုတွေပေးနိုင်ဖို့အတွက်လွတ်တော်မှန်နေရာကိုဝင်ပြိုင်ဖြစ်တယ်လို့ပြောပါတယ်
။စစ်ပေးရှောင်းနဲ့ပတ်သက်ဆိုအရန်ကမှခက်ခနာဖြစ်တယ်။ဒါပေမဲ့သူတို့ဘက်ကနေထောက်ပံ့မှုရှိဖို့တချို့ဒီတောင်ပေါ်ဒေသကနေဆိုစစ်ပေးရှောင်းနေပြန်လာတယ်။ပြေးလာတာပေါ့နော်။ပြေးနိုင်တယ်သူတို့ကမပြန်မနဲ့ဒီမြို့ပေါ်နေတဲ့ချိန်ကျတော့အိမ်ငားနေတယ်။တနေ့လုံးတနေ့စားပေါ့နော်။ဒါပေမဲ့သူတို့ဘက်ကငွေကမမြတဲ့အပိုင်းမျိုးရှိရပေါ့နော်။အလုပ် အလုံးနဲ့ပတ်သက်မှသူတို့တက်ခက်ခဲဖြစ်တာလည်းတွေ့တယ်ဒီလူတို့အလလုံးပေးချင်တာပေါ့နော
်မြင်းချင်းမျိုးကဆိုင်းနူးတန်ကတော့ကချင်ပြည်နယ်ပြည်သူပါတီကနေပြည်သူလွတ်တော်နေရာအတွက်ဝင်ပြိုင်မှုရှိနေတဲ့သူပါသူပြောပြတဲ့မြင်းချင်းဘက်ကအခြေအနေအတွေ့အကြုံတချို့ကိုလည်းနားထောင်ကြည့်အောင်ပ
ါခက်ခဲတာများကြီးပေါ့နော်ဒီကောက်ပေါ်ကကိုဗစ်နဲ့သွားတိုက်နေတော့တမတို့ဘယ်ပြောမလဲဒီကိုဗစ်ကြီးကြီးကအရာလဲသွားရတာဆိုတော့ဒီမားစီရောက်ချက်ပို့လို့မရဘူးပေါ့နော်ဆိုတော့အင်းတို့မျိုးသူတို့ရေထောင်းရေးချီပြီးမှစုပြီးမှပြောလို့ရတဲ့အမိသားမဟုတ်တော့ကျွန်တော်တို့ပြောပါတယ်တော်လေးခက်ခဲဖြစ်တယ်ပေါ့နော်။ဘာတချို့မြို့ပြမှာဆိုရင်လည်းဒီလိုချို့ညပိုင်းကကိုဗစ်နဲ့လည်းတောက်ကြတော့တချို့ကမလာကြဘူး။ဒါတော့အဲ့လိုမျိုးခက်ခဲကြီးပဲ
။ဒီလိုခက်ခဲအကန့်အသတ်တွေကြားလှုပ်ဆောင်ရတဲ့အချိန်မှာပဲပြည်တော်စုရွေးကောက်ပွဲကော်မရှင် UEC ကတိုင်းရင်းသားပါတီတွေပါတီငယ်တွေအပေါ်မှာမမျှအမတဆက်ဆံတာတွေတွေ့ရပြီးသူတို့လိုနိုင်ငံရေးပါတီတစ်တွေအတွက်တော့အခက်ပိုကြုံရစီတယ်လို့ဆိုင်းနုပန်ကပြောပါတယ်။
ဒီလိုဒီကနေ့တည်းအခုနှစ်ဆောင်စီကော်ပိုရိတ်မှာတော့ဒီချက်မှန်ချက်ဖြစ်နေလို့ကျွန်တော်မြင်တယ်ပြီးတော့ပြည်ရင်ဆဲလို့ပြောတော့တာပြောနေရပေါ့နော်ဒါမှလည်းယူစီကတိုင်းကဖြစ်ရင်တမဖြစ်လို့ဖြစ်နေတော့ကျွန်တော်တိုင်းသားဒီပါတီတွေပြီးနေခြေဆိုင်ပါတီတွေတက်ချတော့ကြာအင်းအခက်ကြီးဖြစ်တယ်ပေါ့နော်နောက်တော့ဒီနေ့ကစီရင်မှုတွေလုပ်တဲ့အခါမှာဆိုရင်တော့ဒီရင်မှုတွေလုပ်တယ်ဒီဥဆောင်ကလည်းပါတက်ကြလို့ကြာလို့ရှိတဲ့ဟာမျိုးရှိရပေါ့နော်ဒါပေမဲ့ဒီလုပ်တဲ့အခါမှာဆိုရင်ဘာမှစိတ်လက်ရှိစေးဟာလည်းဘာမှမလုပ်ဘူးကျွန်တော်တွေ့ရတော့ပေါ့နော်တော့ဒီထားမှလုပ်နေရတာပေါ့နော်သူတို့ဘယ်လိုမျိုးဖြစ်လာမလဲဒီ after election မှာပေါ့ဘယ်လိုမျိုးလုပ်လာမလဲဆိုတဲ့အပိုင်းတွေပါဆက်ဆောက်တော့အဆင်ပြေချင်ရှိနေရပေါ့နော်အခုဆိုရင်လည်းချင်းပြင်းနေမှာဆိုကျွန်တော်တို့ပြည်သက်နေပါရှိရပါလူတွေကဒီနေ့တရတဲ့အခါမှာနိုင်ငံတပြောက်ရဲ့ခွင့်ရေးကလည်းဒါ social media မှာအများကြီးဖြစ်နေရတယ်အခုချင်းပြင်းနေမှာဆိုရင်ဒါ ceasefire ဆိုတဲ့တစ်ပတ်ကအစ်ကရဲ့ series ဆိုရနေထားမှာဆိုတော့ဒါဖြစ်တဲ့မြေအကြီးကြီးနဲ့ပြောင်းမယ်290မှာဒီနေ့မှာရှိတဲ့ပြည်သူတွေချူနေတယ်ဒီပြင်းနဲ့အောင်ဒီတော့မလို့ဆောင်ပြီးကြည့်နေလို့ကျွန်တော်ကနေတယ်ဒါအခုအချိန်မှာဆိုကျွန်တော်ရခိုင်လူမျိုးအချိန်မဟုတ်ဘူးပေါ့နော်စစ်ပေါ်ဖြစ်နေတယ်ဆောင်ဖို့ဘူးဒါကြီးစစ်ကနေတော့တဲ့အပေါ်မှာတော်တော်လေးလေးရှင်းနေလို့ဆောင်နေတယ်ဒီအဓိကအနေကတော့အတန်ခင်ဘာမှမရှိဘူးကျွန်တော်ဒီနေ့ဒီအတန်တက်ပေါ့နော
်ဒါတော့မြင်းချင်းသားမျိုးကနေပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းနေရာဝင်ပြိုင်မဲ့ဆိုင်းနုပန်ပြောသွားတာပါတစ်ဆက်တည်းပဲရခိုင်ပြည်နယ်ကအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတချို့ကြုံရတဲ့အထွေအကြုံကိုလည်းနားထောင်ကြည့်အောင်ပါ
အထက်ထဲရှိရရှင်းဘယ်အရာမှမရှုံးမွေဘူးကျမတို့ပထမပိုင်းရွေးကောက်ပွဲစပြီးတော့ကြော်ညာတယ်ဆိုကြတဲ့ကွာကျမတို့မင်းဆက်စီယုံမှုမလုပ်ရဘူးရှင့်မင်းဆက်စီယုံမှုကိုဗစ်ဥပဒေနဲ့ကန့်သတ်ထားတော့လေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကျမတို့မင်းဆက်စီယုံခွင့်ရပြီလို့ပြောလိုက်ပေမဲ့တစ်ဖက်ကလည်းကိုဗစ်ဥပဒေတွေရှိတော့ကျမတို့30ထက်မကျော်စီရ90ထက်မကျော်စီရဆိုတော့နောက်ပြီးရှင်းတော့ဝေဝဲရလျှောက်ပေအကွာဆိုတဲ့အခါကျတော့လေကျမတို့ကမိုးရသည်ကြတဲ့အခါကျတော့လေကျမတို့လေကွင်းပြင်းနေမှာထွက်ပြီးတော့ကျမတို့ဟိုပြောလို့မရဘူးဒီဖက်မှာကြတော့နေရီ၊ဂျွာရီ၊ကြေးရွာရီဆိုတော့ဒီကလမ်းသက်သက်တွေလက်ခတ်တဲ့ရှက်တနေရာနဲ့တနေရာကိုဒီလိုခြေလင်းနဲ့တွားရတယ်၊လေစီးပြီးတော့လည်းတွားရတယ်အဲ့အချိန်မျိုးမှာကြတော့မိန်းကလေးတယောက်အနေနဲ့ယောက်ျားကြီးကြားထဲမှာအမျိုးသမီးတယောက်အနေနဲ့နောက်ထပ်အဖိုးတယောက်ခွာရပါဘောရှင
်ကျမတို့ရခိုင်မျိုးသားပါတီ ANP ကနေတန်ခိုးမြို့နယ်ပြည်သူ့လွတ်တော်အမတ်နေရာအတွက်ဝင်ရောက်ရှင်ပြိုင်မဲ့မလာသက်ဆိုပြောတော့တာပါရခိုင်ပြည်နယ်အတွင်းလက်နက်ကင်ပြည်ပကတွေရှိနေတယ်ဆိုပေမဲ့လည်းသူ့ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့တောင်ကုန်းကတော့တည်တည်ငြိမ်ငြိမ်ရှိနေပြီးကိုဗစ် -19 ရောဂါကူးစက်မှုလည်းတိတ်မရှိတဲ့ဒေသတစ်ခုဖြစ်တာမို့ UEC ရဲ့လက်ရှိကန့်သတ်ချက်တွေဟာလိုအပ်တာထက်ပိုပြီးတင်းကျပ်နေတယ်လို့မလာသက်ဆိုကဝေဖန်ပါတယ်။ဒါအပြင်နေပြည်တော်တည်ငြိမ်နေပါလေမဲဆန္ဒနယ်အတော်များများဖြစ်သိမ်းခံရတဲ့ကိစ္စကလည်းဒေသခံပြည်သူတွေရဲ့မဲပေးခွင့်ခွင့်ရင်းနဲ့ရွေးကောက်ပွဲမှာပါဝင်ခွင့်တွေကိုကန့်သတ်လိုက်တာဖြစ်တယ်လို့သူကပြောပါတယ်။
ရွေးကောက်ပွဲမတိုင်ခင်ကာလတွေမှာကျမတို့ကနင်းနေတင်းနေနေရှင့်ကျမတို့ဘက်မှာဒါမှမဖြစ်ဘူးတင်းနေနေပဲရှိနေတယ်ပြီးလို့ရှိရင်ဘူးတိတောင်တို့ရေသေးတောင်တို့အခုလက်ရှိဖြစ်ပြနေတဲ့စစ်ပွဲအရှိနေတယ်ပေါ့ရေသေးတောင်တို့ပုံတော်ကျုံတို့အဲ့လိုဖက်တွေမှာဖြစ်ပြနေတဲ့အရာမျိုးကျမတို့ဘက်မှာမရှိဘူးရှင့်ပုဒ်ကကီမနာစားလို့ရှိရင်ကျမတို့တောင်ကုန်းမှာဆက်ဆက်ပါပါပဲအဲကျမတို့စီမှာလူဦးရေအလောက်ထိကိုဗစ်တွေတအားကူးစက်နေတယ်ဆိုတဲ့အရာမျိုးမရှိဘူးရှင့်ပြီးလို့ရှိရင်လူတွေလည်းရေတွက်လို့ရတယ်အဲ့လိုမျိုးအက္ကလာတော့ဆိုဆယ်ကနန်းတော့မရှိဘူးရှင်တယောက်နှစ်ယောက်လောက်ပဲရှိရအားလုံးကိုရှုံငုံတုံတရလို့ရှိရင်တော့ကျမတို့တအားကြီးတင်းကျပ်တယ်သူကကျမတို့ကဆိုကျင်နေရှင်တင်းကျပ်တယ်ကျမတို့ဘာမှလုပ်လို့မရဘူးရှေးပိုင်းကာလာကြီးမှာကျမတို့ကဘာမှလည်းဟိုပြောလို့လည်းမရဘူးမက်ဆေ့စီယုံလို့လည်းမရဘူးအဲပါတီရဲ့ JC ဖွဲ့မယ်ဆိုင်းဘုတ်ကလေးထောင်းမယ်ပြီးရင်ပြန်လာခဲ့မယ်ကျမတို့အဲ့လိုပဲတလကြော်ကြော်လောက်အတိုင်းမသွားရရှင်မက်ဆေ့စီယုံလို့ရတယ်ဆိုတဲ့အချိန်ညမှကြာတော့လေဟုတ်ပါတော့ရွေးကောက်ပွဲမကျင်းပနိုင်တဲ့နေနေဆရာမတို့လည်းကြားမှာပါအဲ့လိုမျိုးတွေနဲ့လေတုံရတယ်ကျမတို့ဖက်မှာဆိုရင်လည်းနေနေအေးရှမ်းနေပါရဲ့နဲ့ကျမတို့တောင်ကုန်းမြို့မှာဆိုရင်မြို့ပေါ်လေးရက်ကွက်ပဲကြာရတဲ့အရာမျိုးတွေရှိရလေအခါကြတော့ကျမတို့အနေနဲ့လည်းဒါကိုဘယ်လိုတွေးပြီးတော့ဘယ်လိုစဉ်းစားယူရဖို့မှန်းအောင်ကျမတို့
မသိဘူးဖြစ်သွားတယ်ပေါ့ဟုတ
်ပြည်အောင်စုရွေးကောက်ပွဲကော်မရှင် UEC ကတော့ရခိုင်ကချင်ရှမ်းအပါအဝင်ပြည်နယ်နဲ့တိုင်းဒေသတချို့ကမဲဆန္ဒနယ်မြေတွေမှာလုံခြုံရေးစိတ်မချရတာအပါအဝင်လွတ်လပ်ပြီးတရားမျှကြတဲ့ရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိတာကြောင့်ဆိုပြီးရွေးကောက်ပွဲကျင်းပမယ့်အစီအစဉ်ကိုပဲဖျက်ထားတာပါဒါပေမဲ့ဒီအထဲမှာနေနေတချို့ဟာတည်ငြိမ်မှုရှိပြီးရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေလည်းရှိနေတယ်ဆိုပြီးတိုင်းရင်းသားပါတီတွေကလွတ်တော်ကိုယ်စားလောက်တချို့ကထောက်ပြနေကြတာပါ TNP ပါတီကိုစားပြုလာရှုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာဝင်ရောက်ရှင်ပြိုင်မဲ့လူသိသိအောင်ကအခုလိုပြောပါတယ်ဟုတ
်ရဲ့ဒီလာရှုံအနေနဲ့ကြည့်မယ်ဆိုရင်တော့ဒါတက်မှတ်လိုက်တဲ့ဒီခေါင်းအုပ်စုကလောင်းကတော့မင်းချင်းချင်းလေးရှိနေတဲ့ခါကျတော့ဒီလူကြအနေနဲ့ကျတော့အဲ့နေရာမှာရှိပြီးဒီလူတက်ကျတော့ဒီနိုင်ငံသားတယောက်ရဲ့ရတဲ့ရတော့ခိုက်တဲ့ဒီမဲသေးခွင့်ဆိုတာမျိုးကျတော့ဒီက social media ပေါ့နော်ဒီရာတွေမှာကျတော့တကယ်ဟိုငင်းချမ်းပြီးတော့မှဘာဒီပေါင်းစုံတဲ့ဆိုရင်ထွက်လို့ရတဲ့ကြီးရောင်တွေပါသွားတာမျိုးကျတော့ကျမတို့ခါခါတော့စိတ်မကောင်းဘူးပေါ့နော
်ဘယ်လိုပဲဖြစ်ဖြစ်လက်ရှိမှာဒီ covid ကြောင့်ချမှတ်ထားတဲ့ညွှန်ကြားချက်တွေအကန့်အသတ်တွေကြားမှာပဲမဲဆွန်စီယုံမှုတွေကိုရအောင်လှုပ်ဆောင်နေကြပြီးပြည်သူတွေရဲ့လိုအပ်ချက်ခက်ခဲပြဿနာတွေကိုကိုးစားပြုဖြေရှင်းပေးနိုင်ဖို့ကြိုးစားနေပါတယ်လို့ဒီကျမဆက်သွယ်မေးမြန်းခဲ့တဲ့အမျိုးသမီးလူတော်ကိုယ်စားလောင်းအားလုံးကပြောပါတယ်ဒါပြင်လူတော်တွေမှာအမျိုးသမီးတွေနဲ့လူငယ်တွေပုံမူကိုးစားပြုပါဝင်လာဖို့လိုလားတယ်လို့လူဦးတင်တင်အောင်ကပြောပါတယ
်အဓိကသွားချင်တာကတော့ဒီကျမတို့အမျိုးသမီးတွေအနေနဲ့ရောလူငယ်အနေနဲ့ရောဒီလူတော်တွေမှာပါဝင်မှုအဆင့်ကအရင်နေသေးတယ်ပေါ့နော်အဲ့ကြတော့အဓိကကျမသွားချင်တာကတော့ဒီလူငယ်တွေအတွက်လိုအပ်နေတဲ့အရာမျိုးတွေလူတော်မှာတင်ပြချင်တယ်ပြီးတော့ဒီအမျိုးသမီးဒီလိုအတွက်ကောသူအနေနဲ့ဥပဒေရှိသေးရဲ့အဲ့အမျိုးလေးကိုလည်းဒီမှာဒီလွတ်တော်မှာအတည်ပြုပေးခြင်းလေပေါ့အဲ့ဒါကြောင့်မို့ဒီကောင်ကျန်ဖြစ်တာပါ
ဒါကတော့တိုင်းသားဒေသတွေမှာဝင်ရောက်ရှင်ပြိုင်ကြမဲ့လူငယ်အမျိုးသမီးလွတ်တော်ကိုယ်စားလောင်းတွေပြောပြခဲ့တဲ့သူတို့ရဲ့အထွေအကြုံတွေနဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖြစ်တဲ့အကြောင်းတွေကိုစူးစီးတင်ပြပေးခဲ့တာပါမြမအထွေထွေရွေးကောက်ပွဲကတော့ဒီတင်းငွေတွေနေဆိုရင်ချင်ပါပါပြီကိုလူချင်းရဲ့အကြောင်းလေးကိုကိုစားပြုဖော်ဆောင်ပေးနိုင်တဲ့ကိုယ်စားလောင်းကို9နှစ်မှမှတစ်ချိန်လဲပေးရွေးချယ်ခွင့်ရတဲ့အခွင့်အလမ်းအချိန်ခါပဲဖြစ်ပါတယ်။ခေါင်းဆောင်ကောင်းရင်တန်းပြီးကျိုးတဲ့ကြောင်းလေးအောင်လုပ်နိုင်နေဆိုတာသမိုင်းအထောက်အထားတွေရှိပါတယ်။ဒါကြောင့်ဒီအချိန်မှာကိုယ့်ရဲ့နိုင်ငံသားအခွင့်အရေးကိုအသေးချအသုံးချပြီးကိုယ့်အတွက်အကောင်းဆုံးကိုစားပြုနိုင်တဲ့ကိုယ်စားလောင်းလေးကိုမှန်မှန်ကန်ကန်ရွေးချယ်နိုင်ကြပါစေလို့ဆုတောင်းရင်းဒီသတင်းပြန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ကျမခင်ဗျာပြပါရှင်။
ဒီဘက်တူတာဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာအမေရိကန်ရွေးကောက်ပွဲမှာမဲပေးခဲ့တဲ့အခြေအနေပြိပခဖြစ်ပွားလာနိုင်ခြင်းကြောင့်ဂျိုတင်ပြင်ဆင်နေကြတာတွေနဲ့ပတ်သက်ပြီးတော့ဒီ Texas ပြည်နယ် Houston မြို့မှာနေထိုင်တဲ့စီးပွားရေးလုပ်ငန်းရှင်ဦးဖြစ်တဲ့ဦးထွန်းနေကိုကျွန်တော်ဆက်သွယ်ပြီးတော့မေးမြန်းတင်ပြထားပါတယ်ဒီမင်္ဂလာပါ။ဟိုအခုဒီဥတုနေက Texas မှာဆိုတဲ့အခါကျတော့ Texas မှာမဲပေးခဲ့ရတဲ့အတွေ့အကြုံလေးပေါ့လေ။အဲ့ဒါအရင်ဆုံးစပြပြပေးပါလား
။ Texas မှာကျွန်တော်တို့ဒီတစ်ခါဆိုရင်တော်တော်လေးကို Texas နဲ့ America တစ်ခုလုံးပေါ့နော်။ဒီတစ်ခါ all လုံးကတော်တော်တက်တက်ကြွကြွနဲ့မဲပေးကြပါတယ်ခင်ဗျာ။အာဒီက American လူမျိုးတွေမဟုတ်ပါဘူး။ဒီကျွန်တော်တို့ immigrant တွေဖြစ်တဲ့သူများနိုင်ငံကနိုင်ငံသားတွေအားလုံးကတော့တက်တက်ချောချောပါဝင်တဲ့ဖြစ်ကိုမြန်မာနိုင်ငံသားတွေကလည်း President ရွေးကောက်ပွဲသမ္မတရွေးကောက်ပွဲကိုမြန်မာနိုင်ငံသားတွေကလည်းတော်တော်တက်တက်ချောချောနိုင်ငံသားဖြစ်နေတဲ့လူတွေပေါ့မြန်မာနိုင်ငံသားတွေအားလုံးကပါဝင်တယ်ဆိုတဲ့ဟာလေးက always တာက count ဖြစ်ပါတယ်ခင်ဗျာဒါကိုသူတို့ရည်တွက်ပါတယ်အမြင်ဩဒီနိုင်ငံသားတွေလည်းထွက်ပြီးတော့မဲပေးပါတယ်participate လုပ်ပါတယ်ဆိုတဲ့အကြောင်းပေါ့နော်ဆိုတော့အဲ့ဒါလေးလည်းဂုဏ်ယူစရာလေးတစ်ခုပါပဲ
ဒီနှစ်မှာကြတော့စာရိတ်ကနေလည်းမဲပေးလို့ရတယ်ဂျိုတင်ဒီမဲယုံနေမှာသွားပြီးမဲပေးလို့လည်းရတယ်ဥထုနေရောဘယ်တော့မှမဲပေးခဲ့ပါလဲ
ကျွန်တော်သွားပြီးတော့ဂျိုတင်မှာပဲသွားပေးလိုက်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့တော်ချာအဲ့ဒီနေ့ရွေးကောက်ပွဲဖြစ်တဲ့နေ့ပေါ့နိုဝင်ဘာလ3ရက်နေ့ဆိုရင်ကျွန်တော်တော်တော်များမယ်လို့ထင်တယ်ပေါ့နော်ဆိုတော့အဲ့ဒီတော့ကျွန်တော်ကဂျိုတင်မဲပဲသွားပေးကြတယ်တော်တော်များများလဲကျွန်တော်တို့အမေရိကတစ်ခုလုံးမှာချိုတင်မဲမှာလဲတော်တော်များများလူတွေအားလုံးသွားပြီးတော့မဲပေးကြပါတယ်ခင်ဗျာအချိန်ကိုကိုယ့်အချိန်လေးကိုထုတ်ပြီးတော့အဲ့ဒီအပြင်ကိုဗစ်ဖြစ်နေတဲ့ဂျားတွေကတော့မှလူတွေကအဲ့ဒီကိုဗစ်ကိုသိပ်ပြီးတော့ဟိုအလေးတော့ထားတော့ထားပါတယ်အဲ့ဒီအပြင်သွားပြီးတော့တော်တော်တက်တက်ကြွကြွနဲ့အားလုံးကမဲပေးတာအမေရိကန်ရဲ့ရာဇဝင်မှာဒီနှစ်ကဒီ2020ကတော်တော်ကိုမဲပီးတဲ့လူများပါတယ်ခင်ဗျာ
ဒီကယောဂကာလဖြစ်တဲ့အခါကျတော့သူတို့ဒီဂျိုတင်ယောဂကုသတာတွေဘာတွေမဖြစ်အောင်လုံလုံလောက်လောက်သူတို့ဘက်ကဂျိုတင်ပြင်ဆင်ထားပါရဲ့လား
ဟုတ်ကဲ့ခင်ဗျာတော်တော်လေးကိုချိုချိုချိုတင်ပြီးတော့သူတို့ပြင်ဆင်ထားပါတယ်တချို့နေရာတွေဆိုအကိုသွားရင်ကားနဲ့ထိုင်ပြီးတော့ကိုမဲပေးလို့ရပါတယ်ကားတွေကဆင်းဖို့တော့မလိုပါဘူး drive through လို့ခေါ်ပါတယ်တချို့နေရာကျတော့အကိုသွားရင်သူကဟိုဘယ်လိုခေါ်မလဲဆိုတော့တော်တော်လေးကိုချဲချဲပြက်ပြက်ကြီးခမကြီးတစ်ခုတည်းမှာဆက်ကလေးကအလုံး20လောက်ပဲရှိတယ်ခင်ဗျာဆိုတော့လူတွေကတယောက်နဲ့တယောက်ကို7ပေကိုချားတယ်ခင်ဗျာ6ပေတော့မဟုတ်ဘူးခင်ဗျာအဲ့ဒီအပြင်ကိုတချို့နေရာမှာဆိုရင် 24 hour အထိတော့မှထားထားတဲ့နေရာတွေရှိပါတယ်ခင်ဗျာ
ဥဒုနေရာ Texas ကဆိုတော့ဒီရွေးကောက်ပွဲအကြူကာလမှာတော့ဒါထုံးစံအတိုင်းပေါ့လေတစ်ဖက်နဲ့တစ်ဖက်ဟိုတင်းတင်းမမအခြေအနေလေးတွေရှိတတ်တာပေါ့ Texas မှာဖြစ်ခဲ့တဲ့ကိစ္စကတော့တော်တော်လေးကိုပြောစရာဖြစ်ခဲ့တယ်ဒီဒုသမ္မတဟောင်း Joe Biden ရဲ့ဒီမဲဆွယ်တဲ့ဒီစီယုံနဲ့ဒီပတ်စကာကြီးကိုသမ္မတ Trump ထောက်ခံတဲ့အဲဒူရီပေါ့လေဒါသူတို့ရဲ့ရင်နန်းနေနဲ့လိုက်ပြီးတော့ပုံမှန်သွားလို့မရအောင်ပေါ့လေလိုက်ပြီးတော့အနောက်ရှက်ပေးတာပေါ့ဆိုတော့ဟို Texas ပြည်နယ်ရဲ့ဟိုအခြေအနေလေးကိုနည်းနည်းပြပြအောင်ကိုတွေးသလောက်ပေါ့လေ
ဟုတ်ကဲ့ခင်ဗျ Texas ကတော်တော်အကူချပါပြီခင်ဗျသူက Red State လို့ခေါ်ပါတယ် Republican များတဲ့ State တခုပေါ့နော်တိုင်းပြည်နယ်တိုင်းတဲ့ပြည်နယ်တခုဖြစ်ပါတယ်ဒါပေမဲ့ကျွန်တော်အဲ့ဒီဒီ Joe Biden လာတဲ့အခါကျတော့ဒီမှာရှိတဲ့လူတွေတချို့ရီပဘလစ်ကန်တွေကသူတို့ကအဲ့ဒါကိုမနစ်သက်ဘူးပေါ့ကိုရယ်ဆိုတော့ဘယ်လိုခေါ်မလဲအားလုံးပြောနေကြတယ်ပေါ့လေဟို everything is fair in a love and a war ဆိုတဲ့ပုံစံမျိုးပေါ့ဆိုဒီ election မှာလည်းသူတို့ကဘာမှဆိုလုပ်လို့ရတယ်ဆိုတဲ့ပုံစံမျိုးနဲ့ရီပဘလစ်ကန်တွေကဒီ Democrat တွေလာပြီးတော့စော်အော်တဲ့နေရာတွေသူတို့လာပြီးတော့ဟိုသူတို့ရဲ့စီယုံမှုလုပ်နေတဲ့အချိန်လေးမှာတော်တော်လေးလာပြီးတော့အနောက်ရှက်တွေပေးပါတယ်ခင်ဗျဆိုတော့ဒါပေမဲ့ Texas က Red State ဖြစ်ရတာနဲ့တချို့နေရာတော်တော်များများကတဖြည်းဖြည်း Blue Belt ကိုပြောင်းလာပြီခင်ဗျကျွန်တော်တို့ဒီဘက်မှာရှိတဲ့ County Harris County Dallas County ကျွန်တော်တို့ Fort Bend County Fastest and Very Growing County ပေါ့ Fort Bend ကခင်ဗျ US တခုလုံးမှာဆိုတော့အဲ့ဒီကောင်တီအားလုံးကတဖြည်းဖြည်းအားလုံးက blue ဖြစ်လာပြီခင်ဗျာဆိုတော့အဲ့ဒါလေးတွေလည်းနည်းနည်းမနစ်သက်တာတွေပါပါပေါ့ဒါလောက်နစ်ပေါင်းများစွာအမြဲRepublican တိုင်းပြည်နယ်တစ်ခုဖြစ်ပြီးတော့အခုတဖြည်းဖြည်းသူက blue ဘက်ကိုရောက်လာတယ်ဆိုတော့အဲ့ဒီ blue ကိုရောက်လာတော့မချေနပ်တာတွေကလည်းတော်တော်များများရှိပါတယ်ခင်ဗျာဆိုတော့အဲ့ဒါမျိုးတွေနည်းနည်းအနောက်ရှက်လေးတွေပေးတာတော့ပါတာပေါ့ကိုရဲ
့ဟိုဘာကြောင့်ဒီလူတွေရဲ့သဘောထားတွေကဒီလိုပြောင်းလာလဲ
အာဘာကြောင့်လဲဆိုတော့အခုအကိုကြည့်ရင်လည်းထရမ့်တက်လာတဲ့အချိန်ကနေစပြီးတော့အားလုံးအမြဲ demonstration ကစဖို့စနေတာအမျိုးသမီးတွေကိုပြောလိုက်တာတို့အမျိုးသမီးတွေဆန္ဒပြတာတို့နောက်ပြီးတော့နိုင်ငံသားတွေအားလုံးကိုမလာဘူးလှုပ်ထားတဲ့တိုင်းပြည်တွေက around 20 country လောက်ရှိတယ်အဲ့ဒီတည်းမှာမလို့အပ်ပဲနဲ့မြန်မာနိုင်ငံလည်းပါတယ်ခင်ဗျာစိတ်တော့မကောင်းဘူးပေါ့မဖြစ်တဲ့တိုင်းပြည်ပေါ့နော်အဲ့ဒါကိုလည်းသူကနေပြီးတော့ပိတ်လိုက်တယ်ပေါ့ဆိုတော့အဲ့ဒါမျိုးတွေပါတယ်အဲ့ဒီအပြင်ကိုတရုတ်နိုင်ငံနဲ့စီးပွားရေးဆက်သွယ်မှုလက်မဆက်သွယ်မှုဘာညာကိုတော်တော်လေးကိုသူကနေပြီးတော့ပိတ်ပင်တဲ့မျိုးမျိုးဆိုတော့လူတွေကတဖြည်းဖြည်းဘယ်လိုခေါ်လဲဆိုတော့အတွေးခေါ်ပြောင်းသွားတယ်အော်ငါဒီလောက်နှစ်လက်သားကိုပေးလာတယ်ဒီတစ်ခါသားကိုဒီပါတီကိုပေးကြည့်အောင်ဘယ်လိုနေပါမလဲဆိုတဲ့ဟာတွေလည်းလူထုစိတ်ထဲမှာပါပါတယ်ခင်ဗျဆိုတော့အဲ့ဒါမျိုးကြောင့်ပေါ့အမျိုးမျိုးကြောင့်ဘလို့ဖြစ်လဲဆိုတော့လူတို့ကပြောင်းသွားတာတွေပါပါတယ်ခင်ဗ
ျအခုရွေးကောက်ပွဲမှာစံချိန်တင်မဲပေးခဲ့ကြပါတယ်ဆိုတော့ဒီလူမျိုးရေးအခြေခံနဲ့ပြိပခါတွေလည်းရှိခဲ့တဲ့အခါကျတော့ဒီရွေးကောက်ပွဲနဲ့ဒီရလက်ကနေပေါ့လေလက်တလုံးမှာဘလို့တက်ရောက်မှုတွေရှိလာနိုင်မထင်ပါလဲ
3ရက်နေ့နိုဝင်ဘာမှာကျွန်တော်ဒီကနေပြီးတော့ကျွန်တော်စီးပွားရေးတွေသွားရလာတာတွေကျွန်တော်တွေ့ပါတယ်ခင်ဗျလူတွေကတော်တော်များများအကိုကြည့်လိုက်လမ်းမပေါ်မှာကောစီးပွားရေးတွေမှာရောလူတွေတော်တော်များများထွက်တာကိုမတွေ့ရဘူးခင်ဗျတော်တော်များများလူတွေကစိုးရိမ်နေကြတယ်။ဘာများဖြစ်ပါမလဲ။ဒီနေ့ပဲဟိုဘဒူးနိုင်လဲဆိုတဲ့ဟွာလေးထွက်လာရင်တရားရုံများလူမလားရက်မလားယန္တီများဖြစ်ကြပါမလားဆိုတာလေးကိုကြောက်ပြီးတော့အကိုကြည့်မယ်ဆိုရင်မြို့ကြီးတွေတော်တော်များများပေါ့နယူးယောက်လို Florida State လို့မြို့ California မှာကျွန်တော်တို့ဒီဘက်မှာရော Chicago ဘက်မှာ Illinois ဘက်တွေမှာအကိုကြည့်မယ်ဆိုရင်တော်တော်များများစီးပွားရေးခက်ချီကြီးတွေကသူတို့ရဲ့စီးပွားရေးရှေ့မှာတုံးတက်သားတွေနဲ့ရိုက်ပြီးတော့ဒီပန်းကလေးပေါက်တွေပါတွေအားလုံးကိုပိတ်ထားတယ်ခင်ဗျဆိုလူတွေဖျက်လို့စီးလို့မရအောင်သူတို့ရဲ့ပျက်စီးပျက်စရာတွေမပျက်စီးသွားအောင်စီးပွားရေးဟိုပေါ့နော်ပဋိခတ်အောင်ဆိုပြီးတော့တော်တော်များများအဲ့ဒီနေ့ကိုလူတွေကမထွက်ကြပါဘူးခင်ဗျအားလုံးကအင်အားထိုင်ပြီးတော့ဒီရွေးကောက်ပွဲရဲ့ဟိုရလက်ကိုစောင့်နေကြတာပါအခုလဲစောင့်နေကြပါတော့ပဲအခုတတိပေါ့နော်။ဘာဖြစ်လို့လဲဆိုတော့တချို့ရွေးကောက်ပွဲရဲ့ စာတိုက်ကပို့လိုက်တဲ့ဟာတွေကအပြည့်အဝမရသေးတာတွေပါပါတယ်ခင်ဗျ။နောက်ပင်ဆယ်ဗေးနီးယားလည်းမပြီးသေးတာတစ်ပိုင်းနောက်အလတ်စကာတို့ဘာတို့လည်းသူတို့တေချာကိုပြန်ပြီးတော့စီစစ်နေတာတွေပါပါတယ်ခင်ဗျ။ဆိုတော့အဲ့ဒီအတွက်ကိုလူတွေကတော်တော်များများစိုးရိမ်ပြီးတော့ကြောက်ကြပြီးတော့အဖြေလေးရက်လက်တစ်ခုထွက်လာရင်တို့အနေနဲ့အေးစေးစေးဖြစ်သွားစေနေတဲ့အာလုံးပအာနာအပြောင်းလဲလဲဖြစ်တဲ့အခါကျတော့အေးစေးစေးအာနာအပြောင်းလဲဖြစ်သွားတော့ဘာမှတိုင်းပြည်ပြည်သူပြည်သားတွေအကုန်လုံးဒုက္ခမရောက်ဘူးအာလုံးအတွက်ရွေးအောင်ပြင်းတဲ့ရွေးကောက်ပွဲတစ်ခုဖြစ်သွားအောင်အာလုံးစောင့်မျှော်နေကြပါလေအဲ့ဒီအတွက
်အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီကျမခင်ရတဲ့ကဒီဇပတ်တော့မြေကဘာကနေမိုင်းနှရာကျော်အကွာမှာရှိတဲ့အပြည်ပြည်ဆိုင်ရာအာဂါတာစခန်းမှာလူသားတွေနေထိုင်တဲ့အနှစ်20ပြည့်တဲ့2020မှာအမေရိကန်ရွေးကောက်ပွဲအတွက်အာဂါတာရင်းကနေမဲပေးတဲ့အကြောင်းကိုပြောပြပေးပါပါ2020ရွေးကောက်ပွဲမှာမဲယုံတွေမှာမဲပေးကြသလိုကြိုတင်မဲကိုလည်းဆရာလိုက်ကဖြစ်စေကြိုတင်မဲပေးတဲ့ဌာနတွေမှာဖြစ်စေပုံစံမျိုးစုံနဲ့မဲပေးကြတဲ့အထက်အမေရိကန်အာဂါတာရင်းမှူးကိတ်ရူဘင်စတယောက်ကတော့အာဂါတာရဲကနေမဲပေးခဲ့တာဖြစ်ပါတယ်ကဘာကနေမိုင်းနှရာကျော်အကွာမှာရှိတဲ့ကဘာပတ်လမ်းကြောင်းထဲမှာတနအီကိုမိုင်း18500နှုန်းနဲ့ပတ်နေတဲ့အပြည့်ပြည့်ဆိုင်ရာအာဂါတာစခန်းထဲကနေမဲပေးခဲ့တာပါသူဘယ်လိုမဲပေးခဲ့ပါသလဲ
That I'm technically overseas, we are far away.
Maybe but ที่ปั๊บคี้ตัวနေတဲ့ American နိုင်ငံသားတွေဖြစ်ရတဲ့လျှောက်လွှာပုံစံနဲ့မှဖြစ်ပြီးလျှောက်ရပါတယ်။ပြပရဲ့ American နိုင်ငံသားဆိုရဲတတ်မှတ်ခြင်းနဲ့တကယ်ကြိုက်မကြိုက်တော့ကျမလည်းမသိပါဘူး။တကယ်တော့ကျမတို့ကကဘာပတ်လမ်းကြောင်းထဲမှာရှိနေတာပါ။ American နိုင်ငံထဲမှာတော့မဟုတ်ဘူး။အဝေးမှာတော့ရောက်နေတာပါပဲ။ဒါကြောင့်အဲ့ဒီပုံစံနဲ့မှဖြစ်လိုက်ပါတယ်လို့ပြောသွားတာပါ။အခုလို Agatha ထဲမှာမဲပေးတာဟာကျေးအတွက်ပထမဆုံးချိန်တော့မဟုတ်ပါဘူး2016ရွေးကောက်ပွဲတုန်းကလည်းအခုလိုပဲအာဂါတာရင်းကနေမဲပေးကြတာပါအဲ့ဒီတုန်းကတော့ဆူဇန်လေးလာရေးခီဇန်အမှတ်48-49မှာအဖွဲ့ဝင်တဦးအနေနဲ့အာဂါတာရင်းကိုတွားရောက်ခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာအာဂါတာအရင်မှုတွေမဲပေးခွင့်ကို1998ခုနှစ်မှာတက်ဆက်ပြည်နယ်ကနေတင်ဝင်ပြဋ္ဌာန်းပေးခဲ့တာဖြစ်ပါတယ်တက်ဆက်ပြည်နယ်ရွေးကောက်ပွဲဆိုင်ရာဥပဒေအရမဲပေးခွင့်ရှိသူတဦးဟာကြိုတင်မဲ့ပေးခွင့်ရှိတဲ့ကာလမှာဖြစ်စေရွေးကောက်ပွဲနေ့မှာဖြစ်စေအာဂါတာရဲကိုရောက်နေမယ်ဆိုရင်မဲပေးခွင့်ပြုထားတာဖြစ်ပါတယ်ဒီဥပဒေကို Texas ပြည်နယ်မှာပြဋ္ဌာန်းရတဲ့အကြောင်းရင်းတစ်ခုကတော့အဲ့ဒီမှာ NASA ရဲ့ Johnson Space Center အာဂါတာစခန်းရှိပြီးအာဂါတာရင်မှုအများစုဟာအဲ့ဒီပြည်နယ်မြို့တော် Houston မှာနေကြတာကြောင့်ဖြစ်ပါတယ်ရင်မှုတူဟာအာဂါတာရဲမတော်ခင်သူဟာရွေးကောက်ပွဲနေ့မှာအာဂါတာရဲသူရောက်နေမယ်ဆိုတော့ဂျိုးပြီးအကြောင်းကြားပါတယ်အာဂါတာရဲကိုရောက်နေတဲ့ရင်မှုတွေမဲပေးတဲ့အခါအွန်လိုင်းကနေပေးရတဲ့ electronic မဲပေးစနစ်ကိုသုံးရပါတယ
် we actually get the ballot is encrypted to us
ကျမတို့ရတဲ့မဲပြားကဖြည့်ဝတ်ကုန်နဲ့ပို့လိုက်တာပါအဲ့ဒီမဲပြားကိုကျမတို့နေတဲ့ county က CAC ကိုပြန်ပြီးပို့ပေးတဲ့အခါသူတို့ကမဲရှင်းထဲမှာထည့်ပြီးရေးတွက်ပါတယ်လို့ပြောသွားတာပါရွေးကောက်ပွဲမကျင်းပခင်မှာ Johnson Agatha စခန်း JSC မြေပြင်ထိန်းချုပ်ရေးစခန်းကနေ Agatha ရင်မှုစီကိုလက်ဝဲကုတ်နဲ့ online မဲပြားကို uplink နဲ့ပို့ပေးတယ်လို့မဲပေးတဲ့ရင်မှုကလည်းသူ့ရဲ့မဲကို downlink နဲ့ county ကိုပြန်ပြီးပို့ပေးရတာဖြစ်ပါတယ်။ပထမဆုံး Agatha ရဲ့ကနေမဲပေးခဲ့သူကတော့1998ခုနှစ်က Russian Agatha စခန်းမြန်မာရောက်နေတဲ့ NASA က American Agatha ရင်မှု David Wolf ဖြစ်ပါတယ်။အာဂါတာရင်မှုတွေအတွက်သူတို့ရဲ့အာဂါတာခီးစင်တွေဟာ6လလောက်ထိကြာမြင့်တက်တာဖြစ်ပြီးအခုလိုအဝေးရောက်မဲပေးခွင့်ရတာကိုဂုဏ်ယူတယ်လို့ Kate ကပြောပါတယ
် This is an honor for us. We also think of it as a duty. အခုလို
မဲပေးခွင့်ရတာဟာကျမတို့အတွက်တကယ်ကိုဂုဏ်ယူစရာပါမဲပေးတာဟာကျမတို့လုပ်ရမယ့်တာဝန်တစ်ခုလို့ထင်ပါတယ်ဒီလိုဂုဏ်ယူတယ်လို့ဒါဟာနိုင်ငံသားတယောက်ရဲ့တာဝန်လို့လည်းထင်ပါတယ်ဒါကြောင့်အာဂါတာရင်းကနေမဲပေးခွင့်ရတာဟာသိကိုကံကောင်းတယ်လို့ခံစားရပါတယ်လို့ပြောသွားတာပါ2020ရွေးကောက်ပွဲမဲပေးဖို့အတွက်အပြည့်ပြည့်ဆိုင်ရာအာဂါတာစခန်းတွေကအာဂါတာရင်မှုတွေနေတဲ့နေရာကအခန်းတစ်ခုရှိမှာ ISS မဲယုံလို့စာတမ်းကတ်ထားတာပါ Kate ဟာအဲ့ဒီမဲယုံကနေမဲပေးခဲ့တာဖြစ်ပါတယ်မဲရှင်းထဲမှာတော့သူ့မဲပေးတဲ့လေဆာကို Low Earth Orbit ကဘာပတ်လမ်းလို့မှတ်တမ်းတင်ပါတယ်သူ့မဲပေးပြီးတဲ့နောက်တနေ့မှာပဲ NASA အာဂါတာရင်မှုများအကောင့်ကနေအာဂါတာရင်မှု Kate Rubins မဲပေးခဲ့တာသိရလို့တိတ်ဝမ်းသာကြောင်းလဲသူဟာမဲပေးဖို့အကြာကြီးတန်းစီစရာမလိုဘူးလို့ Twitter မှာရေးပါတယ်။ အပြည့်ပြည့်ဆိုင်အာဂတာစခန်းမှာလူသားတွေနေထိုင်ပြီးသူတေသနာလုပ်နေတာအနှစ်20ရှိပါပြီ။အနှစ်20အထိမ့်မှတ်နေမှာအပြည့်ပြည့်ဆိုင်အာဂတာစခန်းမှာကိတ်နဲ့အတူရှိနေသူတွေကတော့ရုရှားနိုင်ငံသားတွေဖြစ်တဲ့ဆာဂေးရာဇီကော့ဖ်နဲ့ဆာဂေးကတ်ရှာဖ်စကော့တို့ဖြစ်ပါတယ်။သူတို့ကိုအောက်တိုဘာ31ရက်နေ့မှာမြေပြင်ထိန်းချုပ်ရေးစခန်းကနေဆက်သွယ်မေးမြန်းတဲ့အခါဆာဂေးရာဇီကော့ဖ်ကအခုလိုနှုတ်ဆက်စကားပြောပါတယ်။
Yes, we are very happy to be on station in this great event.
Agatha Sakhan ne le se bi a thai ma ma chanar lu di ma yauk ne da taip pyo sia kaung ma de. Nangaraka ga apwe ri le chanar lu ne atu pyo shin ja me lo tin ma de.
Apibi san Agatha Sakhan ko takrin 2000 November 2 ya ni ma NASA ye Expedition 1 Susan Kisen a mat tin ne lu da ri taw yauk khe da phit bi. Aku a ne 20 bi de thi set bi tu de tana lou ni ja da ba.အမေရိကန်အာဂါတာယမှုကိတ်နဲ့ရုရှားအာဂါတာယမှုရိုင်ဇီကော့ဖ်တို့ကတော့ဆူဇန်ရဲ့ခီးစဉ်အမှတ်64နဲ့တွားရောက်နေသူတွေပါကိတ်ဟာအနုဇီဝဗေဒပညာရှင်တဦးပါ
I'm always about the science and the experiments
ခုခီးစဉ်တည်းမှာသိပ္ပံဆိုင်ရာသုတေသနတွေအများကြီးလုပ်ဖို့ရှိပါတယ်အခုလုံးမဲ့သုတေသနတွေမှာအာဂါတာထဲမှာရှိတဲ့တက်ရှိ cell classy တွေဘယ်လိုကြီးထွားလာလဲဆိုတာကိုလေ့လာဖို့ဆက်ပြီးလုပ်နေပါတယ်အခုနှလုံးမှာရှိတဲ့ cell တွေဘလို့ကြီးထွားလာတယ်ဆိုတာကိုလေ့လာနေတယ်လို့ပြောတော့တာပါဟုတ်ပါတယ်အာကာသစခန်းမှာကဘာပေါ်မှာလို့ဆွဲငင်အားမများတဲ့အတွက်အခုလို့ cell တွေရဲ့တိဆောက်ပုံကိုလေ့လာဖို့အဆင်ပြေနေတာပါသူဟာ microbial လို့ခေါ်တဲ့ bacteria လို့အနုကြည့်မှန်ပြောင်းနဲ့ကြည့်မှမြင်ရတဲ့သက်ရှိတွေနဲ့ပတ်သက်ပြီးစူးစမ်းလေ့လာမှုအများပြားလုပ်ဖို့ရှိတယ်လို့ပြောပါတယ
် I'm looking forward to a lot of the microbial experiments
ဒီသက်ရှိတော်လေးတွေအနေထားကိုသိအောင်ကျွန်မတကယ်လေ့လာချင်ပါတယ်အခုဆိုကျမတို့ဒီအာဂတာစခန်းမှာသူတေသနာလုပ်နေတာအနှစ်20ရှိပါပြီဒီအကောင်လေးတွေဟာလည်းကျမတို့နဲ့အတူရှိနေတာမို့ဒီနေရာမှာသူတို့အုပ်စုတွေတဲကဘယ်သူတွေရှိနေလဲဘယ်မှာနေကြတယ်အချိန်ကြာလာတာနဲ့အမျှသူတို့ဘယ်လိုပြောင်းလဲသွားတယ်ဆိုတာတွေကိုသိအောင်လုပ်ဖို့အတွက်ကျမသိစိတ်ဝင်စားပါတယ်လို့ပြောပါတယ်အပြည့်ပြည့်ဆိုင်ရာအာဂတာစခန်းမှာလူသားတွေအခြေချသူတေသနာလုပ်နိုင်တယ်အနှစ်20ပြည့်နေမှာအထိမ့်မှညာစာစာပွဲလေးကျင်းပမှာဖြစ်တယ်လို့သိပ္ပံဆိုင်ရာစူးစမ်းမှုတွေလည်းဆက်ပြီးလုပ်မယ်လို့သူကပြောပါတယ်။ Stanford တက္ကသိုလ်ကပါရဂူဘွဲရထားတဲ့ကိတ်ကအာဂါတရင်မှုတစ်ဦးဖြစ်တယ်လို့ဇီဝဗေဒဆိုင်ရာသုတေသနလုပ်ငန်းရာပေါင်းများစွာမှာပါဝင်ဆောင်ရွက်ခဲ့တဲ့တူလည်းဖြစ်ပါတယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံရဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်လိုက်ပြီးတော့သတင်းအကျဉ်းချုပ်ကိုကြေညာပေးပါမယ်အမေရိကန်သမ္မတရွေးကောက်ပွဲမဲရီတွက်နေဆဲဖြစ်တဲ့ဂျော်ဂျီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာသမ္မတဒိုနယ်ထရမ့်ရတဲ့မဲအရေးအတွက်နယ်လာပြီးဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ရတဲ့မဲအရေးအတွက်တိုးလာတာကြောင့်သူ့သမ္မတဟောင်းဘိုင်ဒန်သမ္မတအဖြစ်အရွေးခံရရေးပိုနီးဆက်လာတဲ့သဘောမျိုးရှိနေပါတယ်။လက်ရှိမှာတော့ popular vote လို့ခေါ်တဲ့မဲဆန္ဒရှင်အများစုရဲ့ထောက်ခံမဲအရေးအတွက်မှာ Mr. Biden ကပိုများနေတာပါ။သမ္မတအဖြစ်အရွေးခံရဖို့ပြည်내ကိုယ်စားလှယ်မဲ290လိုအပ်တာမှာလက်ရှိမှာတော့ Biden က253မဲရထားပြီးတော့ Trump ကတော့214မဲရထားပါတယ်။ American သမ္မတအဖြစ်ပြန်အရွေးခံရရေးအခြေအနေဖြစ်နေတဲ့ပြည်내တစ်ခုမှာအခြေအနေသိပ်မကောင်းလာတဲ့သမ္မတ Donald Trump ကမဲရေတွက်မှုတွေရပ်ထားဖို့တရားရည်နီလာတွင်နဲ့စ조사ပေမဲ့အဲ့ဒီပြည်내တွေကတော့မဲတွေဆက်ပြီးရေတွက်နေပါတယ်။ Democrat သမ္မတလောင်း Joe Biden မဆိုးစလောက်မဲအသာရနေတဲ့ Nevada ပြည်내မှာတော့သမ္မတ Trump ရဲ့မဲဆွေစည်းရုံးရဲ့အဖွဲ့ကဒီပြည်내မှာနေထိုင်သူမဟုတ်တဲ့လူပေါင်းတထောင်လောက်ဒီမှာတရားမဝင်မဲပေးခဲ့တယ်လို့သူတို့အမဲတွေကိုပါထည့်ပြီးတော့ရေတွက်ထားတယ်ဆိုပြီးဒီကိစ္စကိုတရားရည်ရဆောင်ရွက်မယ်လို့ပြောပါတယ်။မြန်မာနိုင်ငံအပါအဝင် Iran, Afghanistan, Egypt, Turkey, Morocco, Georgia နဲ့ Ukraine နိုင်ငံတွေမှာအကောင့်တူတွေနဲ့စာမျက်နှာအတူကွန်ရက်ခုနှစ်ခုကိုဖြုတ်ချလိုက်တယ်လို့အမေရိကန်အခြေစိုက် Facebook ကုမ္ပဏီကတောက်ကြားနေမှာပြောပါတယ်။ လူတွေထင်အောင်ထင်မှဖြစ်အောင်ပူပေါင်းလုပ်ကိုင်တဲ့အပြုအမူတွေကြောင့်အဲ့ဒီအကောင့်တွေကိုဖျောက်ချခဲ့တာလို့ Facebook ကုမ္ပဏီရဲ့လစဉ်အစည်းအခါစာမှာဖော်ပြထားတဲ့အပြင်နိုင်ငံရေးမဲဆွယ်စီးပွားရေးလုပ်ငန်းတွေအပေါ်အထင်မြင်မားစေတဲ့ကိစ္စမျိုးတွေပါဝင်ပတ်သက်နေတဲ့ကဘာတဝန်းက Facebook စာမျက်နှာ 8,000 နီးပါးကိုအော်တိုဘားလအတွင်းဖျောက်ချလိုက်တယ်လို့လည်းဖော်ပြထားပါတယ်။ဒီထဲမှာပြည်တွင်းရောပြည်ပမှာပါနိုင်ငံရေးအရလွှမ်းမိုးမှုရအောင်ကြိုးပမ်းနေတဲ့အကောင့်အတူအတော်များပါဝင်တယ်လို့လည်း Facebook ကပြောပါတယ်။ဒီကနေ့ညအတွက်ထိတ်တဲ့ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ကျမအနောင်လာပါ။
This program has come to you from the Voice of America, Washington.